Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ VOA America အသံရ2023ခုနှစ်ဒီဇင်ဘာလ18ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။လိုင်းတုံမီတာ30နှင့်49နဲ့လိုင်းလာမီတာ190တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ကျွန်မအနာ
။ Israel က Hamas ကိုစစ်ဆင်မှုတွေအရှိန်မြှင့်လုလာချိန်မှာပဲ Gaza မှာအပြစ်အခက်ရစဲဖို့ Israel မဟာမိတ်တို့ကိုယ်တိုင်တိုက်တွန်းတောင်းဆိုလာကြပါတယ်။မြန်မာစစ်ကောင်စီဟာညီနောင်မဟာမိတ်၃ဘွဲ့ကိုတိုက်စုံညှိနှိုင်းခဲ့ကြောင်းထုတ်ပြန်ခဲ့ပေမဲ့ရှမ်းမြောက်ဒေသနဲ့ရခိုင်ပြည်နယ်ဘက်တွေမှာညီနောင်မဟာမိတ်၃ဘွဲ့နဲ့စစ်ကောင်စီအကြားတိုက်ပွဲတွေပြင်းထန်ဆဲရှိနေပါတယ်။မြောက်ကိုရီးယားဟာအမည်မသိပဲ့ထိန်တုံးတစ်စင်းတနင်္ဂနွေနေ့ကပြစ်လွတ်ခဲ့လို့ဂျပန်ကန်ယိုရန်ဆောင်တဲ့တောင်ကိုရီးယားစစ်တပ်ကပြောပါတယ
်။အခုလိုသတင်းတွေအပြင်စစ်ကောင်စီအခွန်ကောက်ခံမှုလည်းမခံကြောင်းထိုင်းရောက်မြန်မာတွေဆန္ဒပြတဲ့သတင်းနဲ့မြန်မာဒီမိုကရေစီရဲ့အစီအစဉ်မှာတော့မြန်မာအရေးကျွမ်းကျင်သူအမေရိကန်အကြီးတန်းသုတေသီဂျေဆန်တာဝါနဲ့တွေ့ဆုံမေးမြန်းခန်းကိုတင်ဆက်သွားမှာပါ။ကပ္ပစင်ကနာတွေမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြင်ကွင်းကျယ်မဆုမြန်မာပြည်မှပိတ်ဆာနဲ့ထူးခြားဆန်းပြသတင်းများအပစင်ကနာတွေကိုကြည့်ရှုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနက်နောက်ဆုံးရသတင်းတွေကိုကိုသားညုံပြောပြပါမယ်ရှင
်။ Israel ကနေ Hamas ကိုစစ်ဆင်မှုတွေရှိန်မြင့်ပြီးတော့လှုပ်လာချိန်မှာပဲ Gaza မှာအပြစ်ခတ်ရက်စဲမှု Israel မဟာမိတ်တချို့ကိုယ်တိုင်တိုက်တွန်းတောင်းဆိုလာကြပါတယ်။Britain နိုင်ငံထုတ် Sunday Times မှာ Britain နိုင်ငံရဲ့ဝန်ကြီး David Cameron နဲ့ German နိုင်ငံရဲ့ဝန်ကြီး Annalena Baerbock တို့ပူးတွဲဆောင်မရေးသားတဲ့နေရာမှာ Gaza မှာရရှိတည်တတ်မဲ့ပစ်ခတ်ရက်စေးတရက်လုပ်ဖို့တိုက်တွန်းထားပါတယ်။ Israel ရဲ့စစ်စင်ကြီးတွေဟာ Palestine ညီညွတ်စွာအတူရှင်တွဲနေထိုင်မှုအလားအလာကိုဖျက်ဆီးလိုက်မယ်ဆိုရင်တော့ Israel ကဒီစစ်ပွဲမှာအနိုင်ရမှာမဟုတ်ဘူးလို့ဝန်ကြီးနှစ်ဦးရဲ့ပူးတွဲရေးသားတဲ့ဒီဆောင်းပါးမှာဖော်ပြပါတယ်။တနင်္ဂနွေနေ့ကအစ္စရေးကိုရောက်နေတဲ့ပြင်သစ်နိုင်ငံရဲ့ဝန်ကြီး Catherine Colonna ဟာလည်းဒဇက်ကန်တွေပို့လွတ်လာဖို့ဂါဇာကိုအထောက်ပံ့များများပေးနိုင်ဖို့နဲ့နိုင်ငံရေးအဖြစ်ရှာမှုတွေကိုစတင်နိုင်ဖို့ဆိုလို့ရှိရင်ချက်ချင်းပဲအပြည့်ရဖို့တိုက်တွန်းတောင်းဆိုပါတယ်။ဒါပြင်အခုတနင်္လာနေ့အမေရိကန်ကာကွယ်ရေးဝန်ကြီးအစ္စရေးကိုရောက်ရှိတဲ့အခါမှာလည်းအရသားတွေကိုအကာအကွယ်ပို့ပေးနိုင်ရေးအစ္စရေးကိုဖိအားပေးမဲ့အခြေအနေမှာရှိနေပါတယ်။ဂါဇာနဲ့အနောက်ဘက်ကမ်းဒေသတွေကိုအစ္စရေးတိုက်ခိုက်မှုတွေရပ်တန့်ရေးအတွက်အမေရိကန်အနေနဲ့အစ္စရေးကိုဖိအားပေးဖို့တူရကီနိုင်ငံရဲ့ဝန်ကြီးကလည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဘလင်ကန်ကိုတိုက်တွန်းထားပါတယ်လို့တူရကီသံတမန်သတင်းတရကဆိုပါတယ်။ပိုဟမ်မင်းကြီးဖရန်စစ်ကလည်းအစ္စရေးဟာဂါဇာမှာအကြမ်းဖက်မှုနည်းတွေကိုအသုံးပြုနေတယ်ဆိုပြီးတော့တနင်္ဂနွေနေ့မှာပြစ်တင်ဝေဖန်ထားပါတယ်။အီရန်ဒီဇိုင်းလုပ်တဲ့တိုက်ခိုက်ရေးဒရုန်းတွေထုတ်နေတယ်ဆိုပြီးတော့တန်တရာရှိတဲ့ရုရှားစစ်ဟုန်တစ်ခုအတွက်အနောက်နိုင်ငံတွေရဲ့လက်ရှိပစ္စည်းတွေတရားမဝင်လွှဲပြောင်းရယူမှုတားမြစ်ဖို့ကြိုးစားတဲ့နေရာမှာအောင်မြင်မှုတွေရရှိနေတယ်လို့အမေရိကန်နဲ့ယူကရိန်းသုတေသီတွေကပြောပါတယ်။ရုရှားဟာအလပူကာအထူးစီးပွားရေးဆောင်မှာတက်ခဲရီဒရုန်းတွေထုတ်လုပ်တဲ့စက်ရုံအတွက်လိုအပ်တဲ့ပစ္စည်းတွေကိုအီရန်စီကနေပြီးတော့လက်ခံယူခဲ့တယ်လို့အမေရိကန်ထောက်လိုင်းရေးသတင်းတရက်ကိုသမ္မတအင်ပီရိုကထုတ်ပြန်ခဲ့ပါတယ်။ယူကရိန်းကိုတက်ခတ်ဖို့အတွက်သူ့ရဲ့ကိုယ်ပိုင်အရင်းမြစ်တွေတုံးပြီးတော့ဒရုန်းတွေထုတ်လုပ်နေတယ်လို့ရုရှားကပြောထားတာပါ။အီရန်ဘက်ကတော့2022ဖေဖော်ဝါရီလယူကရိန်းကျူးကျော်စစ်မတိုင်ခင်ကပဲရုရှားကိုဒရုန်းတွေထောက်ပံ့ခဲ့ဘူးတယ်လို့ပြောပါတယ်။အလဘူကာစေုံနဲ့ပတ်သက်ပြီးတော့ VOA ကမေးမြန်းစုံစမ်းချက်ကိုဝါရှင်တန်မှာရှိတဲ့ရုရှားတန်ယုံရောနယူးယောက်မြို့မှာရှိတဲ့ကုလသမဂ္ဂဆိုင်ရာအီရန်ကုစတဲ့အဖွဲ့ယုံကပါတုံ့ပြန်ဖြေဆိုတာမရှိပါဘူး။ဒရုန်းစေုံလို့တန်တရားရှိတဲ့အလဘူကာစေုံနဲ့ဆက်နွယ်ပတ်သက်နေတဲ့ရုရှားကုမ္ပဏီစက်တခုကိုအမေရိကန်ကုန်သွယ်ရေးဌာနကပို့ကုန်ထိန်းချုပ်မှု CNN မှာဒီဇင်ဘာလ6ရက်နေ့တုန်းကထည့်သွင်းခဲ့တယ်လို့သူသတင်းတွေကထောက်ပြပါတယ်။ဖေဖော်ဝါရီလထဲမှာတော့အဲဒီကန့်သက်ထိန်းချုပ်မှုမှာဒီ CNN ပါရုရှားနဲ့အီရန်ကုမ္ပဏီတွေအသုံးပြုနေတဲ့ဒပိုင်းလက်ကူးပစ္စည်းတွေနဲ့ဒရုန်းထုတ်လုပ်မှုမှာတုံတဲ့ပစ္စည်းတွေလည်းပါဝင်လာတယ်လို့ကုန်သွယ်ရေးအရာရှိတွေကပြောခဲ့ပါတယ်။နိုဘယ်ညီညွတ်ရေးဆုရှင်အီရန်လူခွင့်ရေးတက်ကြွလို့ရှားသူဖြစ်တဲ့နာဂစ်မဟာမဒီကိုလာမယ့်အင်္ဂါနေ့မှာနောက်ထပ်အမှုရင်ဆိုင်မှုအတွက်အီရန်အာဏာပိုင်တွေကအကြောင်းကြားခဲ့တယ်လို့သိရပါတယ်။ထောင်ထဲမှာသူရှိနေစဉ်အတွင်းသူ့ရဲ့ထုတ်ပြန်ချက်တွေကိုလူသိရှင်ကြားရေးသားဖြန့်ဝေမှုနဲ့ပတ်သက်ပြီးတော့နောက်ထပ်အမှုတင်ခဲ့တာလို့လူမှုကွန်ရက်သတင်းတွေမှာဖော်ပြပါတယ်။အခုနှစ်နိုဘယ်ညီညွတ်ရေးဆုချီးမြှင့်ခံပြီးတဲ့နောက်ဒါဟာပထမဆုံးကြိမ်ပြီးနဲ့တရားခွင်ဖြစ်လိမ့်မယ်လို့သူမရဲ့ Instagram လူမှုကွန်ရက်ဆိုင်မနာမှာဖော်ပြပါရယ်သူကဒီမတိုင်ခင်ကတော့အီရန်အာဏာပိုင်တွေကဆွဲချက်အတော်များများနဲ့တရားရုံးတင်စစ်ဆေးခဲ့ဘူးပါရယ်မဟာမဒီဟာအစိုးရဆက်ညီဝါဒဖြန့်လှုပ်ဆောင်မှုဆွဲချက်တွေနဲ့အီရန်မြို့တော်တီဟရန်ကနာမည်ကျော် event အချင်းထောင်တွေမှာထောင်ဒဏ်အတော်များများကြားခံနေရတာပါရခိုင်တရားခွင်တွေမှာတော့သူကိုဆွဲချက်တင်စစ်ဆေးနေတဲ့အီရန်တော်လှန်ရေးတရားရုံးကိုအတိအမှတ်မပြုတ်ဘူးဆိုပြီးတော့တရားရုံးတက်ဖို့ညှင်းဆန်ခဲ့ဘူးပါရယ်အခုနှစ်ဒီဇင်ဘာလမှာသူ့ကိုနိုဘယ်ညီညွတ်ဆုချီးမြှင့်ခဲ့တဲ့လူခွေးင်းနဲ့မှာပဲအီရန်နိုင်ငံတွင်းဆိုးဝါးလာတဲ့လူခွေးင်းအခြေအနေတွေကိုမိမောင်းထိုးပြဖို့အတွက်ထောင်တွင်းအစာငတ်ခံဆန္ဒပြမယ်လို့ကြေညာပြောဆိုခဲ့မှုပါတယ်။မဟာမဒီဟာနိုဘယ်ညီညွတ်ဆုချီးမြှင့်ခံရတဲ့ဒုတိယမြောက်အီရန်အမျိုးသမီးလည်းဖြစ်ပါတယ်ခင်ဗျာ။
ကန်တန်မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 633နဲ့6383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ View American Town အတန်းကနေပြီးတော့တင်းကနေမှာတပိုင်းနိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်။မြန်မာစစ်ကောင်စီဟာတရုတ်နိုင်ငံရဲ့အကူအညီနဲ့ညီနောင်မဟာမိတ်၃ဘက်ကိုတွစ်ဆုံညှိနှိုင်းခဲ့ကြောင်းထုတ်ပြန်ခဲ့ပေမဲ့ရှမ်းမြောက်ဒေသနဲ့ရခိုင်ပြည်နယ်ဘက်တွေမှာတော့ညီနောင်မဟာမိတ်၃ဘက်နဲ့စစ်ကောင်စီကြားမှာတိုက်ပွဲတွေကပြင်းပြထန်ထန်ရှိနေဆဲဖြစ်ပါတယ်။ညီနောင်မဟာမိတ်၃ဘက်ရဲ့တစ်တုံညာနှစ်ခွန်စစ်စီရေး52ရက်မြောက်သတင်းထုတ်ပြန်ချက်ထဲမှာတော့တောင်းဒေသနမ်ဆန်းမြို့နယ်အတွင်းကြံနေသေးတဲ့ဒီစစ်ကောင်စီတပ်စခန်းတွေနဲ့ကုတ်ခိုင်မြို့နယ်အတွင်းကစစ်ကောင်စီတပ်စခန်းတွေကိုတပြိုင်တည်းဆစ်ဆင်တိုက်ခိုက်နေတယ်လို့ဖော်ပြထားပါတယ်။နမ်ဆမ်းမြို့နယ်ကိုတော့ TNLA တောင်းတက်ခွဲကသိမ်းယူထားပြီးတော့နမ်ဆမ်းမြို့တဝိုက်တိုက်ပွဲအတွက်မှာစစ်ကောင်စီဗိုလ်မှူးတဦးအပါအဝင်စစ်သုံးဘန်းတချို့နဲ့ဆက်လက်နဲ့ပစ္စည်းအမြောက်အများကိုဖမ်းဆီးသိမ်းယူရရှိတယ်ဆိုပြီးတော့ညီနောင်မဟာမိတ်တပ်ဖွဲ့ကနေပြီးတော့သတင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်အတွင်းမှာတော့ရခိုင်တပ်တော် AA နဲ့စစ်ကောင်စီတပ်တွေကြားမှာမြောက်ဦးမြို့နယ်ပေါတောမြို့နယ်အမ်းမြို့နယ်အတွေ့အတွင်းမှာတိုက်ပွဲကြီးငယ်တွေရှိနေတယ်လို့သိရပါတယ်။ကင်ပင်နယ်အတွင်းမှာတော့ကော့ကရိတ်မြို့နယ်အတွင်းကွန်ရက်စစ်စခန်းအပါအဝင်စစ်ကောင်စီတပ်စခန်းတချို့ကိုတော်လိုင်းပူးတွဲတပ်တွေကသိမ်းယူလိုက်တယ်လို့ပဲမြောက်ဒီကော့ကရိတ်အာရှလမ်းပေါ်မှာရှိတဲ့ကွန်ရက်တရားဖြက်စီးချိုးဖျက်ခံရတယ်လို့လည်းသိရပါတယ်။ထိုင်းမြန်မာနယ်စပ်ကုံသွေးအချက်ချာအာရှလမ်းမကြီးကိုထိမ့်ချုပ်စူးမိုးထားနိုင်ပြီလို့တော်လိုင်းအဖွဲ့တွေဘက်ကတော့ကြေညာထားပါတယ်။မြန်မာစစ်ကောင်စီဘက်ကတော့ဒဇုံတရာဒါနဲ့ပတ်သက်ပြီးတော့ထုတ်ပြန်ပြောဆိုတာမရှိသေးပါဘူးခင်ဗျာ။မြောက်ကိုရီးယားနိုင်ငံဟာတင်းုံနေနေကအမျိုးမျိုးမသိတဲ့ပဲထိန်ဒုံးတစင်ပြစ်ထုတ်ခဲ့တယ်လို့ဂျပန်ကဲဟိုရန်ဆောက်တက်တဲ့တောင်ကိုရီးယားစစ်တပ်ဘက်ကကြေညာပါရတယ်။တချိန်ထဲမှာတော့အမေရိကန်ဥဆောင်တဲ့ CIA အင်အားပြမှုတွေဟာနျူကလ িয়ার စစ်ပွဲရဲ့ရှိပြီးအခင်းချင်းတရားဖြစ်တယ်ဆိုပြီးတော့မြောက်ကိုရီးယားဘက်ကဝေဖန်ရှုံ့ချပါရတယ်။အခုမြောက်ကိုရီးယားပဲထိန်ဒုံးဟာအရှိတ်အကန့်ကြီးကိုပြစ်ထုတ်ခဲ့တာလို့တောင်ကိုရီးယားစစ်ဦးစီးဖွဲ့ကထုတ်ပြန်ပါရတယ်။ပြစ်ထုတ်ခဲ့ပြီးတော့မိနစ်20အကြာမှာပင်လယ်ပြင်တဲကိုပြတ်ကျသွားတယ်လို့ဂျပန်ကဲဟိုရန်ဆောက်တက်ကပြောပါရတယ်။ဂျပန်ပြည်နယ်ပင်စီးပွားရေးဆောင်ရဲ့အပြစ်ပဲ့ပင်လယ်ပြင်တွေကိုထိုးချခဲ့ပုံရတယ်လို့ NTV သတင်းကတော့ကြေညာထားပါတယ်။မြောက်ကိုရီးယားအနေနဲ့ဒုံးကျည်စမ်းသပ်ပစ်လွတ်ဖို့ပြင်ဆင်နေတယ်လို့ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတာဝန်ရှိသူတွေဘက်က3ပေးချက်ထုတ်ပြန်ခဲ့ပြီးတဲ့နောက်မှာအခုလိုမျိုးမြောက်ကိုရီးယားကနေပြီးတော့ပဲ့ထိန်ဒုံးကျည်ပစ်ခတ်မှုဖြစ်လာတာပါ။မြောက်ကိုရီးယားနိုင်ငံအနေနဲ့ပဲ့ထိန်ဒုံးကျည်စမ်းသပ်ပစ်ခတ်မှုတွေမလုပ်ဖို့ကုလသမဂ္ဂလူညွေးကောင်စီဆုံးဖြတ်ချက်တွေကပိတ်ပင်ထားပြီမဲ့လေဒီလိုဆောင်ရွက်တာတွေဟာအချုပ်အခြာပိုင်မှုအတွက်ကိုခုခံကာကွယ်ခွင့်ရှိတယ်ဆိုပြီးတော့မြောက်ကိုရီးယားဘက်ကပြန်လည်ခြေပါထားပါတယ်။ဂျပန်နဲ့ရှစ်တောင်အောင်ရှာအာဆီယံအသင်းခေါင်းဆောင်တွေဟာနှစ်90မြောက်နှစ်ဖက်ချစ်ကြည်ရေးထိမ့်မှအနေနဲ့ဒေသတွင်းလူညွေးရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုဆိုင်ရာအထူးထိပ်သီးဆွေးနွေးပွဲပူးတွဲအမြင်တရက်ကိုအတည်ပြုထုတ်ပြန်လိုက်ပါတယ်။ဂျပန်ဦးကြီးချုပ်ဖူမီယိုကာရှိဒါဟာစတိနေတုန်းကတော့အာဆီယံခေါင်းဆောင်အနေနဲ့တနိုင်ငံချင်းနှစ်ဖက်ဆွေးနွေးပွဲတွေလုပ်ခဲ့တယ်လို့ပဲရေချောင်းလုံခြုံရေးကိစ္စရပ်တွေကိုတိုးမြှင့်ဖို့အတွက်မလေးရှား၊အင်ဒိုနီးရှားနိုင်ငံတွေနဲ့စီးအထောက်ပံ့သဘောတူညီချက်တွေကိုလည်းလက်မှတ်ရေးထိုးခဲ့ပါတယ်။တောင်တုပ်ပင်လယ်ပြင်အတွက်မှာနေမြေပိုင်ဆိုင်မှုတွေနဲ့ပတ်သက်လို့တရုတ်နိုင်ငံဘက်ကအခိုင်အမာတိုးချဲ့လှုပ်ဆောင်လာနေတဲ့အချိန်မှာပဲဂျပန်နဲ့အာဆီယံနိုင်ငံတွေကြားအခုလိုမျိုးသဘောတူညီချက်ရခဲ့တာဖြစ်ပါတယ်။အာဆီယံနဲ့ဂျပန်ဆက်ဆံရေးအနှစ်90ပြည့်အထိမ့်မှတ်ထိပ်သီးအစည်းအဝေးပွဲကိုဂျပန်နိုင်ငံတူဂျူမြို့တော်မှာဒီဇင်ဘာလ16ရက်နေ့ကနေပြီးတော့18ရက်နေ့အထိကျင်းပနေခဲ့တာပါ။ဒီထိပ်သီးအစည်းအဝေးမှာမြန်မာနိုင်ငံကိုဖိတ်ကြားခြင်းတော့မရှိပါဘူး။တီမိုလစ်တီနိုင်ငံကတော့ဧည့်သည်နိုင်ငံတော်အဖြစ်တက်ရောက်ခဲ့ပါတယ်ခင်ဗျာ
။ဒီကနေ့မနက်ဖြန်ထိတ်တန့်ရောက်တဲ့တွင်ကိုတော့ကိုသားညွန့်ဦးညင်ညာခဲ့တာပါရှင်။ VOA American အသံကနေဒီကနေ့မနက်ခင်းအစီအစဉ်ကိုမနက်6နာရီနဲ့9နာရီအထိလိုင်းတိုမီတာ30နဲ့49လိုင်းလမီတာ190အပြင် VOA ရဲ့ Facebook နဲ့ YouTube တို့မှာလည်းတပြိုင်တည်းထုတ်လွှင့်နေတာဖြစ်ပါတယ်။အခုတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ကြည့်ရှုနားဆင်ကြရအောင်ပါ။အရင်ဆုံးထားရောက်မြန်မာရေးဆန္ဒပြတဲ့သတင်းတင်ဆက်ပါမယ်။ဒီဇင်ဘာလ18ရက်နေ့နေ့လယ်ပိုင်းကထိုင်းနိုင်ငံဘကောက်မြို့မှာရှိတဲ့ကုလသမဂ္ဂအရုံးရှိမှာမြန်မာပြည်သားရွှေ့ပြောင်းအလို့သမားတွေစုဝေးပြီးတော့မြန်မာစစ်ကောင်စီရဲ့အခွန်ကောက်ခံမှုကိုပေးဆောင်မှာမဟုတ်တဲ့အကြောင်းဆန္ဒထုတ်ဖော်ကန့်ကွက်ခဲ့ကြပါတယ်။ဒီနေ့အပြည့်ဆုံးကတော့ဘန်ကောက်ကနေမညညလွင်ကတင်ပြထားပါတယ်ရှင်။
ထိုင်းနိုင်ငံမှာရှိတဲ့ မြန်မာစစ်အစိုးရတန်ယုံကထိုင်းနိုင်ငံမှာအလုပ်လုပ်ကိုင်နေကြတဲ့မြန်မာရွှေပြောင်းအလုပ်သမားတွေအခွန်100ခန့်လုံးပေးဆောင်ရမယ်ဆိုပြီးအမိန့်စာထုတ်ပြန်လိုက်တာအပေါ်သဘောမတူဆန့်ကျင်တဲ့အနေနဲ့မြန်မာရွှေပြောင်းအလုပ်သမားတွေစုဝေးပြီးဘန်ကောက်မြို့ဟာကုလသမဂ္ဂရုံးရှိမှာဆန္ဒပြခဲ့ကြပါတယ
်အခုရောက်ရှိနေတာကတော့ UN ရှိမှာပါဒါကဘာတွက်လာတာလဲဆိုတော့စစ်ကောင်စီရဲ့100ခန့်လုံးအခွန်ကောက်ခံမှုပေါ်ကျမတို့ဒီထိုင်းရောက်မြန်မာအလုပ်သမားတွေအနေနဲ့မကြေနပ်ကြအောင်ပေါ့နော်လာရောက်ပြီးတော့ဖော်ဆောင်တာဖြစ်တယ်နောက်တစ်ခုကကျတော့ညီမကကျတော့ဒီတပိတ်ပွဲတွေအတွက်ဟိုတက်ကြွလှုပ်ရှားတဲ့သူပေါ့နော်အလှုပ်ဆော်တဲ့သူပါရှင်ဟုတ်ကဲ့
ဒီအကျန်းဖက်စင်အုပ်စုကနေပြီးကျွန်တော်တို့ထိုင်းရောက်မြန်မာတွေစီကနေပြီးသူတို့တွေကဒီလိုမျိုးလုံအားကားကိုဒီလိုဖြတ်တောက်မယ်ဆိုတော့ဘယ်သူမှသဘောမတူရအောင်လေသဘောမတူတဲ့အတွက်ကျွန်တော်တို့ဒီဟာကိုသဘောမတူဘူးဆိုတဲ့အကြောင်းကိုကျွန်တော်တို့ရတဲ့နေနဲ့ပုံပေါ်တာပေါ့ပုံပေါ်တဲ့အတွက်လည်းအခုဒီနေ့အချိန်မှာဒီ UN ရုံးရှိမှာကြားဖို့အတွက်ကျွန်တော်တို့ခွင့်တောင်းတယ်ခွင့်တောင်းပြီးတော့နှစ်နာရီရတဲ့အချိန်လေးမှာရတဲ့လိုမျိုးကျွန်တော်တို့ဒီဟာကိုလာပြောပြလာပြီးတော့ကျွန်တော်တို့တောင်းဆိုတယ်သူတို့အတိပေးတယ်ပေါ့ဗျာအတိလိုမျိုးနိုင်ငံတကာလည်းသိစေချင်တယ
်လက်မခံတဲ့စစ်အစိုးရရဲ့တန်ယုံဖြစ်တဲ့အပြင်တိုင်းနှဘာမှာအလုံလုံနေကြရတဲ့မြန်မာပြည်သားတွေအပေါ်တန်ယုံအနေနဲ့ထိထိရောက်ရောက်ကူညီတာတွေမရှိဘဲအခုလိုအခွန်ဆောင်ခိုင်းတာဟာတရားမျှတမှုမရှိတဲ့အတွက်အခွန်မပေးနိုင်တဲ့အကြောင်းဆန္ဒထုတ်ဖော်ကြတာဖြစ်တယ်လို့လည်းဆိုပါတယ
်ပတ်စပို့သွားတော်တဲ့တော်ပြီဆိုတဲ့ကသူတို့တခါတည်းသူတို့ဖြတ်မဲ့ငွေကြီးကိုပေါင်းထည့်ပြီလားသူတို့ပေါင်းထည့်ပြီတခါတည်းဖြတ်မှာအဲသူတို့အဲ့ဒီလိုမျိုးကြီးဘလို့ကမှဓမြတိုက်တဲ့လူမျိုးလောက်တာလေပင်ညက်တာဘာကြောင့်လဲဆိုတော့သူတို့တွေပတ်စပို့ယုံထဲမှာလဲတန်ရတန်ကြီးတက်ကိုပွဲသားနဲ့ပေါင်းပြီးစားနေတာပဲယနေ့ချိန်ဒီပွဲသားနဲ့ပေါင်းပြီးစားတဲ့အမျိုးမျိုးစားတယ်စားတဲ့အမျိုးနိုင်ငံသားတွေရဲ့ဒီလိုကြီးထပ်ပေးရမယ်ဆိုရင်ကျွန်တော်နိုင်ငံသားတွေတော့ဘလို့မှအဆင်မပြေအလုံသမားတွေအဆင်မပြေဘာကြောင့်လဲဆိုတော့သူတို့တကယ်မြန်မာပြည်သားတွေထိုင်းနိုင်ငံမှာဒုက္ခရောက်ရင်တကယ်မကြည့်ဘူးဘာကြောင့်တကယ်မကြည့်ဘူးလဲဆိုတော့အဖြေကတော့ရှင်းတယ်ဘာကြောင့်ထိုင်းနိုင်ငံမှာလူမှုရေးဖွဲ့စည်းတွေပေါ်လာတယ်အခုတပြေးပြေးများလာတယ်ဘာလို့ကျွန်တော်တို့ရဲ့မြန်မာတန်ယုံဆိုတာမြန်မာဘယ်လိုဆိုမလဲမြန်မာအလုံသမားတွေပေါ်မှာတကယ်ကောင်းရင်လူမှုရေးဖွဲ့စည်းတွေဆိုတာပေါ်လာကြရောအကြောင်းမရှိဘူးအသက်လောက်ထိကိုမကောင်းတဲ့တန်ယုံပြီးတော့ကျွန်တော်တို့မလိုလားအပ်တဲ့မလိုလားတဲ့လုံးဝလက်မခံတဲ့စေအောင်စေအာနာရှင်ရဲ့လက်အောက်ကအဖွဲ့စည်းဆိုအဖွဲ့စည်းဒီလိုတန်ယုံတန်ယုံကထုတ်တဲ့ထုတ်ပြန်ချက်ကိုလည်းကျွန်တော်တို့တွေလိုက်နာမှလည်းမဟုတ်တလို့အခွန်လဲဆောင်မှလည်းမဟုတ်ဘူးအဲ့ဒီတော့ကိုကျွန်တော်တို့စာနာလာပြီးထုတ်ဖို့လာ
ထိုင်းနိုင်ငံမကောင်းမြို့နဲ့အနီးတစ်ဝိုက်မှာရှိတဲ့အလို့သမားတွေစုပေါင်းပြီးစာနာထုတ်ဖို့ပွဲကိုပြုလုပ်ခဲ့ကြတာပ
ါကျွန်တော်တို့ထိုင်းနိုင်ငံမှာမဟုတ်သူတို့ကတော့အခွန်ကတော့ပြည်ပရောက်အားလုံးကိုကောက်ပါကောက်ပါဖြစ်တဲ့တော့ကျွန်တော်တို့လိုပဲအခြားနိုင်ငံရောက်နေတဲ့အလို့သမားတွေလည်းဒီလိုမျိုးညီညီညွတ်ညွတ်နဲ့ဒီလိုမျိုးဘယ်လိုပြောမလဲဒီ United Nation လိုနေရာမျိုးမှာလာပြီးတော့ဆန္ဒပေါ်ထုတ်မယ်ဒီလိုမျိုးအကြောင်းကြားဒီဟာကိုလက်မခံဘူးဆိုတာကြီးကိုတော့အကုန်လုံးညီညီညာညာနဲ့စုပေါင်းပြီးပြတင်တယ်လို့ထင်ပါတယ်။ဘာကြောင့်ဒီကိစ္စကြီးကတရားမျှတမှုလည်းမရှိဘူးလေ။အဲ့ဒီအရောင်ကျွန်တော်တို့ကတော့အဲ့ဒီလိုမျိုးကျွန်တော်တို့မှရှိတဲ့အင်အားလေးနဲ့အားတဲ့လူလေးတွေပေါ့အလုံးတချို့ကြောင့်လည်းဒီလိုရက်မှာတချို့တကယ်အလုံးမအားဘူး။အားတဲ့လူလေးတွေလာပြီးလှုပ်တဲ့အတွက်ကျွန်တော်တို့လိုပဲအားလုံးပါဝင်အားပြည့်ပေးပါနိုင်ငံတကာလူတွေကျွန်တော်တို့အဲ့ဒီအရလေးကိုတောင်းဆိုခြင်းပါလေ။ဘာကြောင့်လဲဆိုတော့အားလုံးရဲ့အရေးနဲ့ဆိုင်ပါတယ်အလုံသမားအားလုံးရဲ့အရေးနဲ့ဆိုင်လို့ဒီကိစ္စကလောရတာဖြစ်ပါဘယ်ဖွဲ့စည်းဘယ်ဟာကြောင့်အဲ့ဒီလိုမျိုးလောက်တာမဟုတ်ပါဘူးဒီရာခိုင်နှုန်းကောက်တာဟာကျွန်တော်တို့ရဲ့ဘယ်လိုလဲကျွေးနေတာလေကျွန်တော်တို့ပင်ပန်းစင်းရဲ့ဒီအလုံးလုံးနေရတဲ့ဟာတွေကိုဒီလိုကြီးလေမင်းညစ်တယ်လို့ကောက်တာကြီးကိုလက်မခံပဲတော်လန်ကြပါလို့ပဲကျွန်တော်ပြောချင်ပါတယ်အားလုံးပဲစူးစူးစီးစီးနဲ့စူပေါင်းပြီးတော့အားနဲ့တိုက်ခိုက်မယ်ဆိုရင်တော့ကျွန်တော်တို့တွေအောင်မြင်ပါပါ
ထိုင်းမှာရောက်နေကြပြီးအလုံလုံကင်နေကြတဲ့မြန်မာပြည်သားရွှေပြောင်းအလို့သမားတွေအနေနဲ့အခုနှစ်ရာခိုင်နှုန်းပေးသွင်းရမှာဖြစ်တဲ့အကြောင်းအခုဒီဇင်ဘာလ23ရက်နေ့နေ့စွဲနဲ့ဗန်ကောက်မြို့မှာရှိတဲ့တန်ယုံကစထုတ်ခဲ့တာဖြစ်ပါတယ်အခုဆောင်ထားတဲ့ဖြတ်ပိုင်းလက်မှတ်ကိုနိုင်ငံကူးလက်မှတ်တက်တန်းတိုးတာအသစ်လဲတာတက်တေကန်လက်မှတ်တွေပြုလုပ်တာတက်တေကန်လက်မှတ်တွေကိုတက်တန်းတိုးတာကုစလေလွှဲစာပြုလုပ်တာထောက်ခံစာပြုလုပ်တာပြပအလုတ်ကိုင်းအလုတ်သမားတက်တေကန်ကပ်ပြားပြုလုပ်တာစတဲ့တန်ယုံနဲ့ပတ်သက်တဲ့လုတ်ကန်ရမယ်စာရွက်စာတမ်းထောက်ထားတွေပြုလုပ်တဲ့အခါမှာပြသရမှာဖြစ်တဲ့အကြောင်းကိုလည်းနောက်တစ်နေ့ဒီဇင်ဘာလ14ရက်နေ့နေ့စွဲနဲ့ထုတ်ပြန်ခဲ့ပါတယ်ဆန္ဒပြပွဲမှာလာရောက်ပါဝင်ကြတဲ့အလုတ်သမားတွေကတော့ဘယ်လိုအခြေအနေတွေကိုပဲရင်ဆိုင်ရသည်ဖြစ်စေအခွန်ပေးဆောင်မှာမဟုတ်ဘူးလို့ပြောဆိုခဲ့ကြပါတယ်ရှင်ကျွန်မညီညွတ်လွန်ပါ
စ
စ်ကောင်စီကအခွန်ကောက်ခံမဲ့အပေါ်လက်မခံတဲ့အကြောင်းဘန်ကောက်ရောက်ဒီမြန်မာရွှေ့ပြောင်းအလို့သမားတွေဆန္ဒပြတဲ့တဲ့ရင်မညညလွင်ဘန်ကောက်ကနေတဲ့ရင်ပြဖို့တော်ရပါရှင် VOA မြန်မာပိုင်းရဲ့ဒီကနေ့မနက်ဖက်ထုတ်လွှင့်ချက်တွေကတော့မနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ3049လိုင်းလာမီတာ190နဲ့ VOA ရဲ့ Facebook နဲ့ YouTube Twitter တို့ကနေဖန်ယူနာဆင်နိုင်ပါတယ်အခုတော့မြန်မာဒီမိုကရေစီရဲ့အစီအစဉ်ဖက်ဆက်ကြရအောင်ပါတရုတ်ကပေးတဲ့အကူအညီမှာပြန်ပေးဆရမယ်တံပိုးကစစ်ကောင်စီအတွက်တော်ကြီးမှကြောင်းမြမအရေးကျွမ်းကျင်သူအမေရိကန်အကြီးတန်းသုတေသီဂျေဆန်တာဝါက VOA ကိုပြောပါရယ်မြောက်ပိုင်းညီနောင်မဟာမိတ်၃ဖွဲ့နဲ့တွေ့ဆုံဆွေးနွေးရေးအတွက်တရုတ်ကအကူအညီပေးခဲ့တယ်လို့စစ်ကောင်စီကပြီးခဲ့တဲ့သတင်းမှအစောပိုင်းကကြေညာထားခဲ့တာပါအွန်လိုင်းကနေငွေကြေးလိမ်လည်မှုအပါအဝင်အခြားနိုင်ငံဖြတ်ကျော်ရာဇဝမှုတွေကျူးလွန်မှုတွေကိုနှိမ်နင်းနေပါတယ်ဆိုတဲ့စစ်ကောင်စီအတွက်သူလက်အောက်ခံကိုကန့်နေချာဆောင်တက်ကအရေးပါသူတွေနဲ့လောက်ကိုင်းမှာအာနာရှိသူတွေကိုတရုတ်နိုင်ငံကထပ်ပြီးတော့ဖန်ဝရန်ထုတ်လိုက်တဲ့အပေါ်စစ်ကောင်စီဘာဆက်လို့မလဲတရုတ်အခုအရင်နဲ့လှုပ်ခဲတဲ့စစ်ကောင်စီနဲ့ညီနောင်မဟာမိတ်သုံးဘက်ကြားဆွေးနွေးပွဲတွေနောက်ခံအကြောင်းရင်းတွေကဘာတွေပါလဲအမေရိကန်ပြည်ထောင်စုငြိမ်းချမ်းရေး Institute USIB ကမြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူးဂျေဆန်တာဝါကိုမတ်အင်ဂျင်နီယာက Zoom ကနေဆက်သွယ်မေးမြန်းထားပါတယ်ရှင်
The perpetrators and more or less exits the Kokong territory and I think that's precisely
what American ပြည်ထောင်စုငြိမ်းချမ်းရေး Institute USIP ကမြန်မာနိုင်ငံဆိုင်ရာညွှန်ကြားမှု Jason Tower ကနေဒီသတင်းပတ်အစောပိုင်းကတရုတ်ရဲ့အကူအညီနဲ့စစ်ကောင်စီနဲ့ညီနောင်သုံးဖွဲ့တွေ့ဆုံခဲ့တာနဲ့ပတ်သက်လို့သူ့ရဲ့သုံးသပ်ချက်ကိုပြောသွားတာပါစစ်ကောင်စီလက်အောက်ခံကိုကန့်နေကြားဆောင်တက်ခေါင်းဆောင်တွေရဲ့စိုက်ဘာရာဇဝတ်ကျူးလွန်မှုတွေကိုတရုတ်ကအပြင်းထန်နှိမ်နင်းရေးအချက်ဟာစစ်ကောင်စီအတွက်ကြီးမားတဲ့အကြက်တဲဖြစ်ဂျေဆင်တာဝါကသုံးသပ်ပါတယ်
around the time of these talks and also timed around the visit of
ကုလညီနောင်မမိတ်သုံးဘွဲ့နဲ့ဆွေးနွေးတာစစ်ကောင်စီနိုင်ငံသားရေးဝန်ကြီးတရုတ်မှလုပ်တဲ့ဒေသတွေအစည်းအဝေးကိုတွားတက်တာစရတွေဖြစ်ပေါ်လာပေမဲ့တရုတ်ဘက်ကနောက်ထပ်ကိုကန့်နေကြဆောင်တက်ကောင်းဆောင်10ဦးကိုဖောင်ရန်ထပ်ပြီးထုတ်လိုက်ပါတယ်။လောက်ကင်မှာအဓိကဩဇာရှိတဲ့သူ10ဦးကိုစစ်ကောင်စီကဖမ်းဆီးပြီးသူတို့စီလွှဲပြောင်းဖို့တရုတ်ကလိုလားနေတာပါ။စိုက်ဘာရာဇဝတ်မှုတွေကိုအဓိကကျူးလွန်သူတွေကိုကိုကန့်ဒေသကတစင်တရုတ်ကိုလွှဲပြောင်းနိုင်ရေးလောက်ကင်ကိုပိတ်ဆို့ထားတဲ့ညီနောင်မမိတ်သုံးဘွဲ့နဲ့ဆွေးနွေးပွဲမှာညှိကြတယ်လို့ထင်ပါတယ်။ကိုကန့်နေကြဆောင်တက်ကအရေးပါသူတွေအားလုံးတရုတ်ကိုလွှဲပေးမယ်ပြည် MNDA ကလောက်ကင်ကိုသိမ့်မယ်စစ်ကောင်စီတပ်တွေကထွက်ပြေးမယ်ဆိုတဲ့အချက်တွေသဘောတူညီခဲ့ကြတယ်လို့ကျွန်တော်မြင်ပါတယ်တစ်ဖက်မှာလည်းတရုတ်မြင်ကျင်တဲ့ပြစ်ခတ်ရစေးဖြစ်လာပါမယ
်ဒါပေမဲ့လည်းကိုကန့် MNDA အတွက်အကြက်ရိုက်စီတဲ့အချက်ကိုဂျေဆင်တာဝါကအခုလိုထောက်ပြပါတယ
် I think this is where it becomes problematic because
ဒါပေမဲ့ MNDA ကပြစ်ခတ်ရစေးသဘောတူမယ်ဆိုရင်သူ့အတွက်အကြက်တဲဖြစ်စေတာကစစ်စင်ရေး2029အစမှာမဟာမိတ်တွေကိုဂရိပေးခဲ့တဲ့အတိုင်းຫນွေဦးတော်လိုင်းရေးအောင်မြင်တဲ့အထိပူပေါင်းပါဝင်မယ်ဆိုတဲ့အချက်ကိုချိုးဖောက်ရာရောက်သွားမယ်အခြေအနေပါ MNDA ဘက်ကလည်းသူ့ရည်မှန်းချက်တွေအောင်မြင်ဖို့မဟာမိတ်တွေရဲ့အကူအညီရဖို့တော်လိုင်းရေးအင်အားစုတွေနဲ့ပူပေါင်းမယ်လို့ဂရိပေးထားတာပါဒါကြောင့်နေဆက်တင်ကြီးလိုလားနေတဲ့တရုတ်ရဲ့အကူအညီနဲ့ညီနောင်သုံးဘွဲ့နဲ့စစ်ကောင်စီကြားဘလို့ပုံစံမျိုးနဲ့သဘောတူညီချက်တွေရခဲ့ပါစေတကယ်ပဲတည်ငြိမ်အောင်လုပ်နိုင်မှလားဆိုတဲ့မေးခွန်းကတော့ရှိနေပါတယ
် How about the military side
ဒါဆိုရင်လောက်ကင်ကို MNDAA တင်ပိုက်ဖို့ပြင်နေတော့ပိတ်မိနေတဲ့မြန်မာစစ်သားတွေကိုကယ်ထုတ်ဖို့စီရေးထွက်ပေါက်ရအောင်စစ်ကောင်စီကစ조사တဲ့အနေနဲ့တရုတ်ကိုအကူအညီတောင်းပြီးညှိနှိုင်းတာဆိုတဲ့သုံးသက်ချက်အပေါ်မှာကောမြန်မာစစ်တပ်ရဲ့အနေအထားဘယ်လိုမြင်လဲရှင့်
Well, I mean, I think with the Chinese...
ပြုတ်ပကပါမရန်ထုတ်လိုက်တဲ့ကိစ္စဟာစစ်ကောင်စီအတွက်တကယ့်ကိုအကြက်တဲကြုံတွေ့ဖို့ဖြစ်လာစေပါတယ်။တရုတ်ရဲ့ပါမရန်နဲ့မှာပါတဲ့သူတွေဟာလောက်ကင်မှာအဓိကအာဏာရှိသူတွေဖြစ်ပါတယ်။တကယ်လို့သာစစ်တပ်ကသူတို့ကိုဖမ်းရမယ်ဆိုရင်လောက်ကင်ကိုဘလို့ထိမ့်မလဲ။အဲ့တော့တရုတ်ရဲ့ပါမရန်ကိုစစ်တပ်ကဘလို့လိုက်လို့မလဲဆိုတာကျွန်တော်ဘလို့မှတွေးလို့မရပါဘူး။အဲ့ဒီလိုသာလုပ်ရင်စစ်ကောင်စီဘက်မှကြီးမားတဲ့ဆုံးရှုံးမှုကိုရင်ဆိုင်ရမှာပါ။ဒါပေမဲ့စိတ်ဝင်စားစရာကောင်းတာကစစ်ကောင်စီဘက်ကတရုတ်လိုလားသလိုစိုက်ဘာရာဇဝတ်ဂိုင်းတွေကိုထိထိရောက်ရောက်နှိမ်နင်းမှုအခွင့်အရေးဆုံးရှုံးခဲ့တာပါ စစ်ကောင်စီဘက်ကဘလို့ကင်တွဲနေသလဲဆိုတာနေစဉ်သတင်းတွေထုတ်နေတာတော့ရှိပါတယ်။ဒါပေမဲ့ထိရောက်မှုမရှိသလိုကျူးလွန်သူတွေကိုလည်းအရေးမယူတဲ့အတွက်တရုတ်ကနောက်ဆုံးမှအရေးပါတဲ့ကိုကန်နေကြာဆောက်တက်ကခေါင်းဆောင်တွေကိုဖမ်းရန်ထုတ်ခဲ့တာဖြစ်ပါတယ်။တရုတ်အနေထားမှာလည်းတစ်ဖက်ကနေဆက်ကုံသွေးရေးမတိမငြိမ်ဖြစ်နေတာကိုအတော်လေးစိုးရိမ်နေတယ်လို့မြင်ပါတယ်။ဒါကြောင့်လည်းကုံသွေးမှုတွေပြန်ဆနိုင်မှုနေဆက်ဒေသမှာအ ਨੇ စုံတည်ငြိမ်မှုရရှိရေးနီလန်တချို့ရှာတဲ့အနေနဲ့ညီနောင်မာမိတ်၃ဘွဲ့အထူးသဖြင့်ကိုကန့် MNDA ကိုစစ်ကောင်စီနဲ့သဘောတူညီချက်တစ်ခုခုရဖို့ဖိအားတွေအများကြီးတရုတ်ကပေးနေပုံရပါတယ
် So what do you think the reason behind
အဲ့တော့တရုတ်ဘက်ကစစ်ကောင်စီတောင်းတဲ့အကူအညီကိုပေးရခြင်းနောက်ွယ်အကြောင်းရင်းကိုရောကြည်စင်တာဝါဘယ်လိုမြင်လဲရှင
် Well I mean clearly the Myanmar military is in a very difficult spot.
မြန်မာစစ်ကောင်စီဘက်ကအခုအချိန်မှာအလွန်ခက်ခဲတဲ့အခြေအနေကိုရင်ဆိုင်နေရတာကတော့ရှင်းပါတယ်။ကိုကန့်တင်တာမှာဆိုရင် MNDA တပ်ကနေလောက်ကင်ကိုအပေါ်စီးကမြင်ရတဲ့မဟာဗျူဟာမြောက်တောင်ကုန်းလေးကုန်းကစခန်းတွေကိုမကြခင်ကသိမ်းယူခဲ့ပါတယ်။ဒါကြောင့် MNDA အနေနဲ့လောက်ကင်ကိုအချိန်မရွေးသိမ်းနိုင်တဲ့အခြေအနေရှိနေပါတယ်။ဒီတော့စစ်ကောင်စီဘက်ကလောက်ကင်ကို MNDA သိမ်းလိုက်တာကိုမမြင်ကြပါဘူး။တကယ်လို့ညီနောင်မမိတ်၃ဘွဲ့ရဲ့စီးရအောင်မြင်မှုဟာနောက်ထပ်လှိုင်းလုံးကြီးတစ်လုံးလိုမျိုးတခြားဒေသတွေကိုရိုက်ခတ်တက်ရောက်မှုရှိမှာကိုမြန်မာစစ်တပ်ကစိုးရိမ်မှုရပါတယ်။လောက်ကင်ကိုစစ်တပ်ကဆုံးရှုံးလိုက်ရပြီဆိုရင်သူတို့ရဲ့အင်အားဘလောက်နည်းသွားပြီလဲဆိုတာပြင်သူတို့ရဲ့ဗျူဟာမြောက်ရက်တီချက်ကိုဘလို့မှထိမ့်သိမ့်လို့မရတော့ဘူးဆိုတဲ့အရေးအယံပေါ်မှာကိုစစ်တပ်ကစိုးရိမ်နေတာပါ။ဒါကြောင့်စစ်ကောင်စီကတရုတ်ကိုတတ်နိုင်တဲ့လောက်အကူအညီတောင်းပြီးတွေးဆောင်ဆွေးနွေးရေးတွန်းအားပေးဖို့ကြိုးစားတယ်လို့ကျွန်တော်မြင်ပါတယ်။ဒါပေမဲ့တရုတ်ပေးမဲ့အကူအညီမှာပြန်ပြီးတောင်းဆိုရတဲ့အရာကလည်းကြီးမားပါတယ်။စိုက်ဘာရန်စွဲဂိုင်းကောင်းဆောင်တွေဖြစ်တဲ့ကိုကန့်နေကြဆောင်တက်ကောင်းဆောင်တွေကိုစစ်ကောင်စီဘက်ကဖမ်းပြီးတရုတ်ကိုလွှဲပြောင်းပေးရုံနဲ့မကဘူး။သူတို့လိန်လယ်ထားသမျှဒေါ်လာငွေဘီလီယံလောက်ကိုပြန်ပြီးရောပေးရမယ့်သဘောမျိုးတရုတ်ကပြောထားတာတွေ့ပါတယ်။ကျွန်တော်တို့ကြားသိသမျှဆိုရင်သူတို့တရုတ်နိုင်ငံသားတွေစီကဒေါ်လာဘီလီယံနဲ့ချီပြီးလိမ့်လေထားတဲ့ငွေတွေကိုဒီရာဇဝတ်ကိန်းတွေပြန်ပြီးပေးရဖို့တရုတ်ကလိုလားနေတာပါဒါကြောင့်စစ်ကောင်စီကတရုတ်ကိုအကူအညီတောင်းနေပါတယ်တရုတ်ကလည်းစစ်ကောင်ဆောင်တွေကိုတရုတ်မှာပြုတ်လုတဲ့ဒေသတွင်းစီးဝေးတွေကိုဖိတ်ကြားတာမျိုးလုပ်ပါလိမ့်မယ်ဒါပေမဲ့တရုတ်ပေးမဲ့အကူအညီမှာပြန်ပြီးပေးရမယ့်ပမာဏကလည်းစစ်ကောင်စီအတွက်ကြီးမားပါတယ်
Recently,
the military junta ဒီစစ်ကောင်စီကိုလူလားသူတွေကသူတို့တရုတ်စန့်ကျင်ရေးလှုပ်ရှားမှုတွေဝါဒဖြန့်တာတွေလုပ်နေတယ်ပေါ့နော်အဲ့ဒီမှာတစ်တုံညာနှစ်ကိုစစ်စင်ရေးကိုတရုတ်ကပံ့ပိုးနေတယ်ဒါနောက်ပြီးတော့မြန်မာပြည်ကိုတရုတ်ကသူ့ရဲ့လက်ဝေခံရအောင်လုပ်နေတယ်ဆိုတော့ဆွဆွဲပြောဆိုတာတွေလည်းရှိနေပါတယ်ဆိုတော့ဒီပေါ်မှာဂျေစင်တာဝါဘယ်လိုမြင်လဲရှင်
Yeah, I mean the junta was probably trying to say
စစ်ကောင်စီကြိုးစားနေတာကတရုတ်ကိုမြန်မာတွေကအမျက်ဒေါသထွက်နေတယ်ဆိုတာကိုပြဖို့ပါ။ဒါပေမဲ့စစ်ကောင်စီကသူတို့ဝါဒဖြန့်မှုအတွက်စည်းရုံးနေတာလူတိုင်းသိပါတယ်။မြောက်ပိုင်းပြည်ပခါမှာတရုတ်ကပါနေတယ်ဆိုပြီးတရုတ်ကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေကလည်းစစ်တပ်ကစည်းရုံးထားသူတွေပါ။ဒါကိုတရုတ်ဘက်ကလည်းကောင်းကောင်းသဘောပေါက်တယ်လို့ကျွန်တော်မြင်ပါတယ်။နောက်ပြီးစစ်ကောင်စီကသူတို့တပ်ဖွဲ့ဝင်တွေရဲ့စိတ်တက်အင်အားမြင့်တင်မှုသူတို့အပြစ်မဟုတ်ဘူးတရုတ်ကြောင့်ဖြစ်ရတာပါဆိုပြီးတရုတ်စန့်ကျင်ရေးကိုအသုံးချနေတာဖြစ်ပါတယ်။ဒါပေမဲ့လည်းစစ်ကောင်စီဘက်ကတရုတ်စန့်ကျင်ရေးလှုပ်ရှားမှုတွေကိုအခုတော့နောက်ပြန်ဆုတ်သွားပါတယ်။ဘာလို့လဲဆိုရင်တရုတ်ရဲ့အကူအညီကိုသူတို့လိုအပ်နေချိန်မှာအခုလိုမျိုးဝါဒဖြန့်လှုပ်ရက်တွေဟာစစ်ကောင်စီရဲ့မိုက်မဲမှုပဲလို့ကျွန်တော်မြင်ပါတယ်။
So how about the relationship between
အင်းဒီဂျင်တရုတ်နိုင်ငံနဲ့လည်းအဆက်အသွယ်မပြတ်ဘူးလို့ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့ယာယီသမ္မတဒူဝါလာရှိလာက VOA နဲ့ဆက်သွယ်မေးမြန်းခဲ့မှပြောသွားပါတယ်။အဲ့တော့တရုတ်နဲ့ NUG ဆက်ဆံရေးကိုဘယ်လိုမြင်လဲရှင်
။ Yeah, I think China is really missing a major opportunity.
ဒီမြန်မာတရုတ်ဘက်ကအဓိကအခွင့်အလမ်းကြီးတစ်ခုဆုံးရှုံးနေတယ်လို့ကျွန်တော်မြင်ပါတယ်။မြန်မာနိုင်ငံထဲမှာရှိတဲ့အဖွဲ့အစည်းပေါင်းစုံနဲ့ဆက်ဆံပြီးတော့မြန်မာနိုင်ငံသားတွေအတွက်မကဒေတာရင်းအတွက်ပါအကောင်ဆုံးနီလန်းအဖြေရှာဖို့လမ်းကြောင်းကိုတရုတ်ကလွဲချော်နေပါတယ်မြန်မာစစ်တပ်ဟာတည်ငြိမ်မှုကိုဖော်ဆောင်ပေးနိုင်တဲ့အရေးချင်းမရှိတဲ့အပြင်သူတို့ကြောင့်မြန်မာနိုင်ငံမှာပိုပြီးမတည်မငြိမ်ဖြစ်နေတာပါအခုတရုတ်ကရှမ်းမြောက်ပိုင်းမှာအပြစ်ခတ်ရစေးဖိအားပေးမယ်ဆိုရင်ဥပမာစစ်တပ်ကဒါကိုအခွင့်ကောင်းယူပြီးတခြားနေရာဒေတာတွေမှာသူတို့အင်အားပိုကောင်းအောင်လုပ်နိုင်တယ်လို့မျိုးဖြစ်သွားပြီးပိုပြီးတိုက်ခိုက်တာတွေလုပ်ရင်မတည်ငြိမ်မှုတွေမြန်မာစီမှာဖြစ်ပါတယ်တကယ်လို့တရုတ်ကမြောက်ပိုင်းမာမိတ်အဖွဲ့တွေကိုသာမကပဲ NUG နဲ့ PDF အဖွဲ့တွေတောင်ပိုင်းနဲ့အိန္ဒိယနယ်စပ်ကတခြားတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ကြေကြေပြန့်ပြန့်ထိတွေ့ဆက်ဆံပြီးသူတို့ရဲ့ချင်းကပ်မှုကိုတိုးချဲ့သင့်ပါတယ်။တခြားနိုင်ငံတွေအနေနဲ့လည်းအလားတူပါပဲ။ပြည်တွင်းမှာရှိတဲ့တော်လိုင်းရင်းနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းအားလုံးနဲ့ထိတွေ့ဆက်ဆံပြီးအကောင်းဆုံးနည်းလမ်းကိုအပြေရှာရေးဝိုင်းဝန်းကြိုးပမ်းသင့်တယ်လို့ကျွန်တော်မြင်ပါတယ်။
My last question. So, what's about
နောက်ဆုံးနေနဲ့မေးချင်တာကဒီစစ်ကောင်စီနဲ့ညီနောင်သုံးဘွဲ့ရဲ့ဆွေးနွေးပွဲရလဒ်ရဲ့အကျိုးသက်ရောက်မှုအပိုင်းကိုဘယ်လိုမြင်လဲရှင
်။ Yeah, I mean, I think so far what we're seeing
အချက်ပြမှုတစ်ခုပဲလို့ကျွန်တော်တို့မြင်ပါတယ်။ Online ကနေငွေလိမ်လည်တဲ့ရာဇဝတ်ခိုင်းတွေကိုအပြတ်နှိမ်နှင်းခြင်းနေတာကိုတရုတ်ကလေးလေးနက်နက်ချက်ပြလိုက်တာပါ။အနည်းဆုံးတော့ကိုကန်ဒေတာတစိတပိုင်းတစ်ချို့လောက်မှာယာယီအဖြစ်ခက်ရစေးပါဝင်သဘောတူညီချက်တချို့ကိုနှစ်ဖက်စလုံးအကောင့်ထဲပို့ဖို့တရုတ်ကလိုလားနေပါတယ်။ဒါပေမဲ့လည်းဆွေးနွေးပွဲပြီးသွားပြီးနောက်ပိုင်းမှာလည်းကိုကတ်မှာတိုက်ပွဲတွေအဆက်မပြတ်ဖြစ်နေတာကိုတွေ့ရပါတယ်။စစ်စင်ရေး1029ရောတခြားဒေသတွေမှာဖြစ်နေတဲ့စစ်စင်ရေးတွေကိုရပ်တန့်အောင်ဒီဆွေးနွေးပွဲကလုပ်နိုင်ခြင်းမရှိပါဘူး။လောက်ကိုင်းတဲ့ကိုကတ်ဒေသမှာဘာတွေဖြစ်မလဲဆိုတာကိုစောင့်ကြည့်ဖို့အချိန်နည်းနည်းယူရမယ်လို့ထင်ပါတယ်။ကျွန်တော်ဆိုလိုတာကတရုတ်ကကြေညာလိုက်တဲ့နောက်ဆုံးဖမ်းမရမ်းတဲ့ပတ်သက်လို့စစ်ကောင်စီကဘလို့တုံ့ပြန်မလဲဆိုတာစောင့်ကြည့်ရမှာပါတရုတ်ဖမ်းမရမ်းထုတ်ခဲ့တဲ့မိမိစားစုကိုစစ်ကောင်စီကဖမ်းဆီးပြီးတရုတ်လက်ထက်အပ်ခဲ့တယ်လို့လုံမလားစစ်ကောင်စီရဲ့ဆုံးဖြတ်ချက်ပေါ်မူတည်နေပါတယ်အခုတရုတ်ကဖမ်းဖို့ပြင်းနေသူတွေဟာစစ်ကောင်စီနဲ့ပူးပေါင်းနေတဲ့ကိုကန့်နေကြားဆောင်တပ်ဖွဲ့ခေါင်းဆောင်တွေဖြစ်နေတော့သူတို့ကိုစစ်ကောင်စီကဖမ်းရင်ညီနောင်မမိတ်သုံးဘွဲ့ကိုဥဆောင်နေတဲ့ကိုကန့် MNDA ကဘာမှတိုက်စရာမလိုပဲလောက်ကင်ကိုအသာလေးသိမ့်ယူရမှာပဲဒါမှမဟုတ်တရုတ်ဖမ်းမရမ်းထုတ်ထားတဲ့သူတွေကိုစစ်ကောင်စီကမဖမ်းမဲလွတ်မြောက်အောင်ကူညီပေးမယ်အရင်လိုပဲတရုတ်ရဲ့တောင်းဆိုချက်တွေကိုလျှို့လျူပြုမယ်ဆိုရင်တော့တရုတ်ကညီနောင်မမိတ်သုံးဘွဲ့ကိုအလေးသာမှအမှန်ပါပဲမြန်မာစစ်ကောင်စီတွေအတော်လေးအကျက်တွေ့နေတဲ့အခြေအနေရှိနေပါတယ်အဲ့တော့အပြစ်ခတ်ရစေးကျိုးပန်းချက်တွေဘာတွေဘယ်လိုမျိုးဖြစ်ပျက်နေလဲလာမယ့်ရပိုင်းတွေအတွင်းထွက်လာနိုင်တဲ့အခြေအနေတွေကိုစောင့်ကြည့်ရမှာပ
ါမတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တရင်ကိုတပိုင်းတစားပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲ့ကာလာတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအနေရဲ့ဂျားကနေတရင်တွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ်။ VOA American အတန်ကသတင်းမှန်တွေကိုပတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါတော်တာရှင်များရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့သတင်းလာနေမနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုဆက်ပြီးတော့ထုတ်လွှင့်သွားမယ့်အစီအစဉ်တွေထဲမှာတော့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းISB မြန်မာရဲ့မြင်ကွင်းကျဲမဆုမြန်မာပြည်မှဘေးစာများနဲ့ထူးခြားဆန်းများသတင်းများစားတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လင့်တင်ပြသွားဖို့ရှိပါတယ်။အရင်ဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းနဲ့စားကြရအောင်ပါ။မြန်မာနိုင်ငံမှာစီရီထိုးနှက်ချက်တွေနဲ့ကြုံနေရခြင်းစီးပွားရေးပိုင်းမှာလည်းဖြစ်အားတွေနဲ့အာဏာသိမ်းစစ်ကောင်စီရင်ဆိုင်နေရပါတယ်။ကျပ်ငွေတန်ဖိုးကျဆင်းမှုဒေါ်လာငွေရှားပါးပြက်လက်မှုတို့ကိုကင်တွယ်ဖို့လှုပ်ဆောင်ရာကနေပြည်တွင်းမှာလောင်စာဆီပြက်လက်တဲ့အခြေအနေရောက်သွားတာပါ။ဒီတော့အတွင်းမှာပဲကမ္ဘာဘဏ်ကလည်းမြန်မာစီးပွားရေးဟာနှလံမထူဖြစ်နေပြီးတော့တိုးတက်မှုနေကွေသွားမယ်လို့အစိုးရကထုတ်ပြန်ပါတယ်။ရှေ့လျှောက်မြန်မာစီးပွားရေးအနေထားဘယ်လိုရှိနိုင်ပါသလဲ။ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဆောင်းပါရှင်ပြည်သွေးနိုင်တဲ့အသူအလိမ့်မှတင်ဆက်ထားပါတယ်ရှင
်။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေ ဓာတ်စီဒီဇယ်ပြတ်လပ်နေချိန်မှာထွက်ပေါ်လာတဲ့ကမ္ဘာပိုင်းရဲ့မြန်မာစီးပွားရေးဆိုင်ရာအစီရင်ခံစာအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွေးနိုင်ပါ။မြန်မာစီးပွားရေးအခြေအနေဟာပိုဆိုးလာနေပြီးအနာဂတ်အတွက်မရေရာမသေးချာမှုတွေကလည်းပိုတိုးလာနေတယ်။အခုလိုသတိပေးပြောကြားလိုက်တာကတော့ကမ္ဘာပိုင်းရဲ့မြန်မာ၊ကမ္ဘောဒီးယားနဲ့လာအိုနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်မာရီယန်ချာမန်ပဲဖြစ်ပါတယ်။ဒီဇင်ဘာလဇန်ပိုင်းကစပြီးမြန်မာနိုင်ငံမှာဓာတ်ဆီနဲ့ဒီဇယ်ပြတ်လပ်မှုဆိုးဆိုးရွားရွားဖြစ်ပေါ်ခဲ့တာတွေ့ရပါတယ်။စီမရှိလို့စီရောင်းရထားတဲ့ဆိုင်းဘုတ်တွေစီဆိုင်တွေရှေ့မှာတွေ့မြင်ခဲ့ရပါတယ်။ရန်ကုန်မြို့မှာဆိုရင်ကားစီထဲဖို့စီဆိုင်မှာညလုံးပေါက်တန်းစီစောင့်ရတဲ့အကြောင်းတွေဟာဆိုရှယ်မီဒီယာတွေပေါ်မှာအတော်လေးနေရာယူခဲ့ပါတယ်။အဲ့ဒီလိုအချိန်ကြာမြင့်စွာတန်းစီစောင့်ဆိုင်ရပေမဲ့လို့စီကလိုတော့မရပြန်ပါဘူးအကန့်အသတ်နဲ့သာရောင်းပေးတာပါရောင်းပေးတဲ့စီပမာဏကတော့တစ်ဆိုင်နဲ့တစ်ဆိုင်မတူကြပါဘူးဒီလိုဘာကြောင့်ဖြစ်ရတာလဲ
မြန်မာနိုင်ငံကတော့နိုင်ငံခြားသုံးဝင်ရှာပါပြက်လက်လာခြင်းကြောင့်ဒေါ်လာဖြစ်ဝယ်ယူရသည့်စက်သုံးစီကိုလုံလောက်စွာတင်သွင်းဖြန့်ဖြူးပေးလာခြင်းမရှိသဖြင့်မျိုးကြီးများအပါအဝင်နိုင်ငံအကန့်စက်သုံးစီရှာပါပြက်လက်မှုတနည်းတခြားဆိုးရွားလာနေသည်လို့မှတ်ချက်ပေးရေးသားပါတယ်VOA ကတော့ဒီဇင်ဘာလ17ရက်နေ့ကသတင်းတပုတ်မှာမြန်မာနိုင်ငံမှာ2022ခုနှစ် February လကအယက်သားအစိုးရကိုဖယ်ရှားပြီးတော့စစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ပိုင်းနိုင်ငံရေးစီးပွားရေးအကျပ်တဲတွေနဲ့အတူပြည်ရင်းသုံးကြက်ဝေတံပိုးကြဆင်းရာက73စီတင်သွင်းမှုတွေမှာရိုက်ခတ်မှုတွေရှိနေတယ်လို့လည်းလုံခဲရှင်အတိုင်းဝန်ကပြောပါတယ်လို့ဖော်ပြထားပါတယ်
အခုလိုလောင်စာစီပြတ်လိုက်ရတာဟာမြန်မာကျပ်ငွေတန်ဖိုးကျကနိုင်ငံခြားသုံးငွေအထူးသဖြင့်အမေရိကန်ဒေါ်လာပြတ်လက်လာခြင်းကအဓိကအကြောင်းရင်းလို့ဆိုကြပါတယ်။ဘာကြောင့်လဲဆိုတော့နိုင်ငံခြားကိုပို့ကုန်တင်ပို့သူတူဦးဟာပို့ကုန်ကရလာတဲ့ဝင်ငွေဒေါ်လာဝင်ငွေကိုသူ့လက်ထဲမှာသူ့ဘဏ်အကောင့်ထဲမှာထား ခွင့်မရှိပါဘူး။ပို့ကုန်ကရလာတဲ့ဒေါ်လာငွေကိုစစ်ကောင်စီဗဟိုဘဏ်ကိုတတ်မှတ်စီ 2100 ကျပ်နဲ့ရောင်းလိုက်ရပါတယ်။အဲ့ဒီလုပ်ငန်းရှင်ဟာတွင်းကုန်ပြန်သွင်းခြင်းရင်လိုအပ်တဲ့ဒေါ်လာငွေကိုစစ်ကောင်စီဘိုဘန်မှာရှောက်ထားပြီးပြန်ဝယ်ရပါတယ်။အဲ့ဒီလိုပြန်ဝယ်တဲ့အခါမှာစစ်ကောင်စီဘိုဘန်ကပြန်ချမပေးပြန်ရောင်းမပေးရင်တွင်းကုန်တွင်းလို့မရပါဘူး။အခုစီပြတ်တဲ့ပြဿနာဟာစီတင်သွင်းသူတွေကိုစစ်ကောင်စီဘိုဘန်ကဒေါ်လာရောင်းမပေးတဲ့ပြဿနာပါ။ဈေးကွက်လိုအပ်ချက်နဲ့အညီစီမတင်သွင်းနိုင်လို့စီပြတ်တဲ့ပြဿနာနဲ့ကြုံတွေ့ကြရတာပါ။ပြောရရင်ပို့ကုန်လုပ်ငန်းရှင်တွေဟာသူတို့ငွေသူတို့မပိုင်ပါဘူးပို့ကုန်ကရသမျှဝင်ငွေဒေါ်လာတွေကိုစစ်ကောင်စီကမောင်းပိုင်စီးထားတာပါတွင်းကုန်လိုင်စင်ချပြီးတာတွင်းကုန်အတွက်ဒေါ်လာပြန်ရောင်းပေးတာတွေဟာတကယ်လက်တွေ့မှာအကျင့်ပြတ်ချစားမှုတွေနဲ့ရှုပ်ထွေးနေတာပါဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းနဲ့ဗိုလ်မှူးချုပ်ရန်အောင်စိုးတို့အရေးယူခံရထောင်ဒဏ်တသက်တကျွန်းကြားခံရတာတွေကအကျင့်ပြတ်လက်စားမှုရဲ့ထင်ရှားတဲ့သက်သေတွေပါပဲဒီနေရာမှာမေးစရာရှိတာကလုပ်ငန်းရှင်တွေဟာဒေါ်လာကိုမှောင်ကိုဈေးကွက်ကဝယ်ပြီးသွင်းကုန်တင်သွင်းရင်ရောမရဘူးလားမရဘူးလို့ပဲဖြေရမှာပါဘာလို့လဲဆိုတော့အချက်နှစ်ချက်ရှိပါတယ်တစ်ကဒေါ်လာရှိပေမဲ့သွင်းကုန်တင်သွင်းဖို့သွင်းကုန်လိုင်စင်လိုအပ်ပါတယ်သွင်းကုန်လိုင်စင်ချမပေးရင်သွင်းလို့မရပါဘူးနောက်တစ်ချက်ကစစ်ကောင်စီကပြည်တွင်းမှာရောင်းချရမယ့်ဈေးနှုန်းကိုရည်ညွှန်းဈေးနှုန်းဆိုပြီးတတ်မှတ်ပေးထားပါတယ်တတ်မှတ်ထားတဲ့ဈေးနှုန်းတဲ့ပိုတင်ရောင်းလို့မရပြန်ပါဘူးဒေါ်လာဈေးကစစ်ကောင်စီဘိုဘန်ကဝယ်ရင်ဒေါ်လာ 2100 ကျပ်နဲ့ရပါမယ်မောင်ကူဈေးကွက်ကဝယ်ရင်ဒေါ်လာ 3000 ကျပ်နဲ့အထက်ပေးဝယ်ရမှာဖြစ်ပါတယ်ဒါကြောင့်မောင်ကူဈေးကွက်ကဒေါ်လာဝယ်ပြီးစီတင်သွင်းရင်စီဈေးနှုန်းကတက်သွားမှာပါဈေးနှုန်းတတ်မှတ်ထားလို့မရတော့ပါဘူးဈေးနှုန်းတက်သွားမှာကိုလည်းစစ်ကောင်စီကမလိုလားပြန်ပါဘူး
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့နောက်ပိုင်းပေါ်ပေါက်လာတဲ့ပဋိပက္ခတွေကြောင့်မလုံခြုံမှုမငြိမ်းချမ်းမှုတွေကိုပြည်သူတွေခံစားနေကြရသလိုတစ်ချိန်တည်းမှာပဲပြည်သူတွေဟာစီးပွားရေးကြက်တဲတဲ့ဒဏ်ကိုလည်းအလူးလဲခံနေကြရတာပါဒီလိုအချိန်မှာပဲမြန်မာစီးပွားရေးအခြေအနေဆိုင်ရာအစီအခံစာကိုကမ္ဘာ့ဘဏ်က2023ခုနှစ်ဒီဇင်ဘာလ12ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်ကမ္ဘာ့ဘဏ်အစီအခံစာက မြမစီပွားရေးဟာနလမထူဖြစ်နေပြီးတော့တိုးတက်မှုလုံးဟာအလဲငယ်သာရှိမယ်လို့ဆိုပါတယ်။2024ခုနှစ်မတ်လဘတ်ဂျက်နှစ်ကုန်ချိန်မှာစီပွားရေးတိုးတက်မှုလုံးဟာတရာဂိုင်လုံးသာရှိမယ်လို့ခန့်မှန်းထားပါတယ်။ဒါဟာ2019ခုနှစ်နဲ့လားရှိရင်စီပွားရေးတိုးတက်မှုလုံးဟာ10ရာဂိုင်လုံးလျော့နေနေပါတယ်။အခုလိုစီးပွားရေးတိုးတက်လို့အနည်းငယ်ပဲရှိရတာဟာလက်ထက်ကိုင်ပဋိပက္ခကြီးထွားလာတာကုန်သွယ်ရေးနဲ့ထောက်ပို့စနစ်တွေအဟတာဖြစ်နေတာကျပ်ငွေတန်ဖိုးကျဆင်းပြီးတော့ငွေကြေးဖောင်းပွားမှုနှုန်းမြင့်တက်နေတာကြောင့်ဖြစ်တယ်လို့ကမ္ဘာ့ဘဏ်အစည်းအဝေးခန်းစားကထောက်ပြထားပါတယ်။လာမယ့်နှစ်2024ခုနှစ်မှာလည်းမြန်မာစီးပွားရေးတိုးတက်မှုနှုန်းဟာဆက်လက်နှေးကွေးပါမယ်။2025ခုနှစ်အထိစိုက်ပျိုးရေးကုန်ထုတ်လုပ်ရေးနဲ့ကုန်သွယ်ရေးကဏ္ဍတွေမှာတိုးတက်မှုဟာဆက်လက်နှေးကွေးနေပါမယ်။အရှေ့အာရှနိုင်ငံတွေထဲမှာမြန်မာနိုင်ငံဟာ COVID-19 ကပ်ရောဂါမတိုင်မီအခြေအနေကိုပြန်မရောက်နိုင်သေးတဲ့တခုရင်းသောနိုင်ငံဖြစ်တယ်လို့လည်းကမ္ဘာ့ဘဏ်အစည်းအဝေးခန်းစားကဆိုပါတယ်။ကမ္ဘာ့ဘဏ်ဟာမြန်မာစီးပွားရေးစောင့်ကြည့်လေ့လာရေးအစည်းအဝေးခန်းစားကိုတတိယမှာနှစ်ကြိမ်ထုတ်ပြန်လေ့ရှိတာတွေ့ရပါတယ
်။ထိုင်းနိုင်ငံအခြေပြုဗန်ကောက်ဘုတ်သတင်းစာကြီးကလည်းမြန်မာနိုင်ငံရဲ့လက်ရှိအခြေအနေပေါ်အေရီဒါအာဘော်တပုတ်ရေးသားတင်ပြထားတာတွေ့ရပါတယ်။2023နိုဝင်ဘာ19ရက်နေ့ကရေးသားခဲ့တာပါ။ဖေဖော်ဝါရီ1ရက်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း3နှစ်တာကာလမြန်မာနိုင်ငံရဲ့အခြေအနေဟာဒုက္ခဆင်းရဲတွေပြည့်နှက်နေတဲ့စိတ်မချမ်းမြေ့ပွဲငရဲပုံတစ်ခုအလားပဲလို့ဗန်ကောက်ဘုတ်အေရီဒါအာဘော်ကဆိုပါတယ်။ဒါအပြင်လက်ရှိမြန်မာနိုင်ငံတွင်းကပဋိပက္ခတွေနဲ့တိုက်ပွဲတွေအခြေအနေကိုရေးသားထားပြီးရှမ်းပြည်နယ်ကိုဖြတ်တန်းလာတဲ့နေဆက်ကုံသွယ်ရေးလမ်းကြောင်းဟာမြန်မာကုံသွယ်မှုပမာဏရဲ့40ရာခိုင်နှုန်းရှိတယ်။ဒါကြောင့်အဲ့ဒီဒေသကိုစစ်ကောင်စီမထိန်ချုပ်နိုင်ရင်မြန်မာစီးပွားရေးထိခိုက်မှုဟာကြီးမားလိမ့်မယ်။မြန်မာနဲ့ထိုင်းဟာနယ်နိမိတ်ရှေ့လျားစွာထိစပ်နေတဲ့နိုင်ငံတွေဖြစ်တယ်။ဒါကြောင့်မြန်မာနိုင်ငံတွင်းကအခြေအနေတွေကြောင့်အိုးအိမ်ဆုံးခွာရွှေပြောင်းနေထိုင်သူတွေဟာထိုင်းနိုင်ငံတဲကိုဝင်လာကြမှာဖြစ်တယ်။ထိုင်းနိုင်ငံတဲကိုအရင်ရောက်နှင့်နေပြီးသားမြန်မာအိုးအိမ်ဆုံးခွာရွှေပြောင်းနေထိုင်သူတွေကိုရောဘယ်လိုလုပ်ကြမလဲ။သူတို့ဘယ်ကိုသွားကြရမှာလဲလို့လဲအယ်ဒီတာအာဘော်ကမေးခွန်းထုတ်ထားပါတယ်။ဗန်ကောက်ဘုတ်အယ်ဒီတာအာဘော်ကမြန်မာနိုင်ငံရဲ့ပြဿနာဟာကြီးမားပါတယ်တဲ့။အချိန်မရွေးထားပေါက်ကွဲနိုင်တဲ့တတီတီမီနေတဲ့ချိန်ကြိုက်ဘုံကြီးတစ်လုံးဖြစ်နေပြီလို့ဆိုပါတယ်ခမညာ
။ဆောင်းမရှင်ပြည်တွင်းနိုင်တင်ဆက်နေတဲ့ကမ္ဘာမြမမီဒီယာမြင်ကွင်းကိုထုတ်လွှင့်ခဲ့တာပါရှင်။ VOA မြန်မာပိုင်းရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ3049နဲ့လိုင်းလမ်းမီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ခုတော့ ISB မြန်မာရဲ့မြင်ကွင်းကျဲမဆုကိုတင်ဆက်ချင်ပါတယ်။မြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုနှုန်းဟာအာသက်ဆရာမရှိဘဲကျဆင်းနေပါတယ်။ ISP မြန်မာရဲ့ဒီတစ်ပတ်အမြင့်ကွင်းကျယ်မဆုမှာဒီအကြောင်းချင်းရာတွေကိုအချက်အလက်အခြေပြုပိုင်းခြားဖော်ပြထားပါတယ
်။ ISP ကပြေရဝန်းကနေနှစ်ပတ်တစ်ချိန်ဖြန့်ဝေပေးနေတယ်inside email အမှတ်29မှာဖော်ပြထားတဲ့မြန်မာစီးပွားရေးကဏ္ဍကြာဆင်းနေတဲ့အကြောင်းအရာကိုဒီတစ်ပတ်မှာတင်ပြပါမယ်။ကမ္ဘာ့ဘဏ်ကထုတ်ခဲ့တဲ့အစိုးရခန်းစာမှာမြန်မာစီးပွားရေးနယ်လန်ထားကိုမလွဲတာကိုသတိပေးထားပါဗျ။စီးပွားရေးတိုးနှုန်းက2024ခုနှစ်မတ်လထိထက်တွက်မှာတရာဂိုင်လုံးပဲရှိမယ်လို့ဆိုပါတယ်။ဒါကြောင့်မြန်မာစီးပွားရေးနယ်လန်ထားဖို့နှေးအောင်မယ်လို့ကမ္ဘာ့ဘဏ်ကသတိပေးပါဗျ။ဒီအခြေအနေကိုလာမယ့်2024ခုနှစ်မှာရော2025ခုနှစ်မှာပါရင်ဆိုင်ကြရမှာပါ။ကုန်ထုတ်ကဏ္ဍအားလုံးမှာလည်းနှေးကွေးမှုကဆက်ပြီးကျယ်ပြန့်နေပါအောင်မယ်။ COVID-19 ကပ်ဘေးမတိုင်ခင်ကလို့စီးပွားရေးတိုးတက်မှုနှုန်းပြန်ရောက်ဖို့မလွယ်သေးပါဘူး။ဒီလိုပြန်မရောက်နိုင်သေးတဲ့တခုတည်းသောနိုင်ငံကလည်းမြန်မာနိုင်ငံပဲဖြစ်နေပါလေ။ကုန်စင်းလုံးကြီးမြင့်လာတာကိုလည်းကမ္ဘာ့ဘဏ်အစိုးရကသာမှထောက်ပြထားပါတယ်။ကုန်စင်းလုံးကြီးမြင့်လာဟာမြန်မာလူထုအများဆုံးရင်ဆိုင်နေရတဲ့ဒုက္ခကြီးတစ်ခုပါပဲ။ ISP မြန်မာရဲ့လစဉ်ရယူနေတဲ့လူမှုစီးပွားအခြေအနေပြစစ်တမ်းမှာလည်းဒါကိုတွေ့ရပါတယ်။မိပြတ်တာ၊စိတ်လုံခြုံမှုမရှိတာနဲ့အလုတ်ကင်ရှားပါးတာတွေကိုလည်းနေ့စဉ်ကြုံနေရပါတယ်။စားသုံးစီတွေမကဆက်သုံးစီပြက်လက်တဲ့ထပ်တိုးဒုက္ခတွေလည်းမနည်းလာပါဘူး။ အလုတ်ကန်ရှာပါတာကလည်းနေ့စဉ်ရင်ဆိုင်နေကြရတဲ့ဒုက္ခပဲဖြစ်ပါတယ်။ကမ္ဘာ့ဘဏ်ကသတိပေးထားတယ်လို့ကျန်ွေတန်ဖိုးကျဆင်းနေမှုကလည်းရပ်တန့်မပုံမရှိပါဘူး။လန်ဒန်အခြေစိုက် EIU ကလည်းကျန်ွေတန်ဖိုးကျဆင်းမှုခရက်ကြီးတာကိုထောက်ပြထားပါတယ်။သုံးနှစ်နေပါကာလမှာကျန်ွေတန်ဖိုး60ရာခိုင်နှုန်းကျော်ကျဆင်းခဲ့တယ်လို့ EIU ကပြောပါတယ်။ဝင်ငွေကိုအစားအစာအတွက်သုံးနေရတဲ့အခြေခံလူတန်းစားတွေကိုပိုထိခိုက်လာနိုင်ပါတယ်။အိမ်တော်စုဝင်ငွေတွေလည်းကျဆင်းနေတယ်လို့ကမ္ဘာ့ဘဏ်ကဆိုထားပါတယ်။အိမ်တော်စု40ရာခိုင်နှုန်းလောက်ဝင်ငွေကျဆင်းနေတယ်လို့အဖရိစတန်ကိုအခြေခံပြီးပြောခဲ့တာပါဒီအခြေအနေကစားနပ်ရိက္ခာပူလုံမှုညှို့ကိန်းလဲဆိုးလာတာကိုညွှန်ပြနေတာပါပဲစီးပွားရေးတုံ့နှုံမရှိတာနဲ့အမျှစီးပွားရေးညှို့ကိန်းတွေလဲပုံဆိုးလာပါတယ်စီးပွားရေးညှို့ကိန်းတွေကလည်း2023ခုနှစ်မှာပိုပြီးဆိုးလာခဲ့တာဖြစ်ပါတယ်လုံခြုံရေးပမာဏရဲ့56ကျောင်းလုံးလဲပတ်နိုင်တဲ့လုပ်ငန်းတွေတော့အခက်ကြုံလာပါတယ်သူတို့ရဲ့လက်ပတ်နိုင်စွမ်းဟာဒီကနေ့ match လာကစတင်ပြီး16ရာခိုင်နှုန်းလောက်ကျသွားပါတယ်။ပြိပခနဲ့မြန်မာလာတဲ့ကုန်စည်တဲပိုးစည်းတွေကစီးပွားရေးလုပ်ငန်းတွေပေါ်ဖြစ်စည်းနေပါတယ်။လျှက်စမီပြတ်တောက်တာနဲ့စီးမြင့်မတည်ငြိမ်မှုတွေကြောင့်လည်းဖြစ်စည်းမှုကိုဖြစ်စေပါတယ
်။အခုလို VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလို့ရတယ်ဒါမှမဟုတ်လဲရှင်ဖွင့်လော်ရရေးသားပေးဖို့လို့ရတယ်ဆိုရင်ပြည် VOA မြန်မာပိုင်းရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားဆက်သွယ်နိုင်တယ်လို့ VOA ရဲ့ Facebook Messenger ကနေလည်းဆက်သွယ်နိုင်ပါတယ်ရှင်အခုတော့မြန်မာပြည်မှာပေးစာများကဏ္ဍပါမအေးတနာကျော်ကစူးစီးတင်ဆက်ထားပါတယ်
ရှင်ပြောမင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိမြတ်ရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တို့တွေနဲ့စာချင်ပါတယ်ကိုယ်စားဆွေးတော်ရရှင်ကတော့အားပေးလှည့်ပါ VOE ကိုရေဒီယိုခေတ္တကနေအားပေးနေတာပါရှေ့ရှေ့ရှိကစပြီးတော့အားပေးနေခဲ့တာပါဆိုပြီးရေးလာပါတယ်ဟုတ်ကဲ့ပါနှစ်တည်ကြာခဲ့ပြီလို့အထူးကျေးဇူးတင်ပါတယ်နော်ထထားဆွေးတော်ရရှင်ကတော့
မဆုမွန်ရေဒီညသတင်းပြီးမှမဆုမွန်ကဆူတောင်းပေးခဲ့တယ်နော်မြန်မာပြည်သားတွေဘေးပြရာတွေဝေးကွာပြီးလူရဆနပြေးပါစေတဲ့ဘာကြောင့်မှမသိပါဘူးယူဆူတောင်းကိုနားထောင်ပြီးတော့ကျမငိုချင်တယ်။ကျေးဇူးတင်ပါတယ်။ Praise ဆိုတဲ့ဆူတောင်းခြင်းဟာတောင်တန်းကြီးတွေကိုရွေလျားစေနိုင်တယ်ဆိုတဲ့စကားမှန်ပါစေရှင်။ကျမမြန်မာနိုင်ငံရန်ကုန်ကပါဒီညသတင်းတင်ဆက်ကြတဲ့မဆုမြတ်မွန်နဲ့တကွ VOA 1တော်သားများလည်းကျမ်းမာကြပါစေနော်။မဆုမြတ်မွန်နဲ့ကိုရနိုင်တို့နှစ်ယောက်ကလည်းချစ်စရာကောင်းလိုက်တာ။ချမ်းမြေ့ရှင်လန်းကြပါစေလို့မြန်မာနိုင်ငံရန်ကုန်မြို့ကနေဆုမွန်ချွေလိုက်ပါတယ်ရှင်။
ထထရဲ့စာဖတ်ရတာအမတန်စိတ်ချမ်းမြင့်မိပါတယ်။စာရဲကမေတ္တာတွေကိုခံစားလို့ရပါတယ်ရှင်။ကျေးဇူးအထူးတင်ပါတယ်။အခုဆက်ပြီးတော့ရင်ဖွင့်လာတဲ့တော်ရရှင်ရဲ့စာတွေကိုဖော်ပြပေးသွားခြင်းပါတယ်။မန္တလေးမြို့မှာစိုက်ကယ်လဲဖန်လူလဲဖန်လုံနေပါတယ်ဆိုရဲရေးလာတဲ့တော်ရရှင်တယောက်ကတော့
မင်္ဂလာပါ VOA ခင်ဗျာ။မန္တလေးမြို့မှာဘေးရဲစိုက်ကယ်တွေကိုရဲတွေနဲ့စစ်သားတွေကဖန်နေဘေးရဲစိုက်ကယ်လဲသိမ်းနေလူကိုလည်းဖမ်းနေပါတယ်ဆိုတာကိုပြည်သူလူထုသိစေခြင်းလို့ပါပစ္စည်းသိမ်းပြီးနောက်နေမှာပိုင်ရှင်ကိုလာရွေးပါဆိုလို့တွားရွေးတော့လူကိုတခါတည်းဖမ်းထားလိုက်ပါတယ်ဖမ်းထားတဲ့လူနဲ့တွေ့ဖို့မိသားစုဝင်တွေကရဲကိုပတ်စံကြက်5,000ပေးရပါတယ်ဖမ်းထားတဲ့သူကိုလည်း17လပိုင်း23ရက်နေ့မှာဥပိုလ်ထောင်ကိုပို့လိုက်ပါတယ်ဥပိုလ်ထောင်ပို့မဲ့နေ့မှာမိသားစုဝင်တွေစီကရဲက10သိန်းတောင်းပါတယ်အဲ့ဒါနဲ့မိသားစုဝင်တွေက10သိန်းပေးရင်လွတ်မှာလားဆိုတော့မလွတ်ဘူးဆိုတဲ့အကြောင်းမိသားစုဝင်တွေကိုပြောပါတယ်ဖမ်းတဲ့ပုံမကိုမေးတော့လဲအမှတ်30ရဲစခန်းမှုကမသိဘူးလို့ဖြေပါတယ်သူတို့ကိုအထက်ကဖမ်းတာလို့ပဲပြောပါတယ
်ဘေးရဲစိုက်ကွေကိုဖမ်းပြီးလူကဖမ်းယူသွားပါတယ်ဆိုပြီးဒီတော့ရှင်စာရေးပြီးရင်ဖွင့်လာတာဖြစ်ပါတယ်
နောက်ထပ်သောရရှင်တယောက်ကတော့မင်္ဂလာပါဗီဒီယိုခင်ဗျားတဲ့ခံရခဲ့တဲ့ခံစားချက်တွေကိုရင်ဖွင့်ခြင်းလို့ပါအခုချိန်ကကျွန်တော်တို့မြန်မာပြည်အာဏာရှင်တော်လှန်ရေးကာလပါဒါမဲ့တော်လှန်ရေးကိုပုံဖြတ်ရုပ်ဆိုးစေတဲ့လုပ်ရက်တချို့အဖွဲ့တွေကျူးလွန်နေလို့အထူးဝမ်းနေရပါတယ်လွန်ခဲ့တဲ့တစ်နှစ်ကျွန်တော်တို့မြို့နယ်မှာ local အဖွဲ့တွေရော PDF အဖွဲ့တွေရောတော်တော်များပါတယ်မိသားစုအရလုံခြုံရေးနဲ့မြို့နယ်မယ်တွေကတော့ထဲ့မရေးတော့ပါဘူးကျွန်တော်ကိုယ်တိုင်ကြုံတွေ့ရတဲ့အဖြစ်အပျက်ကတော့ဒီလိုပါဆိုပြီးတော့သူစာရေးပြီးတော့ရင်ဖွင့်လာပါတယ
်ပြီးခဲ့တဲ့နှစ်ဆယ်လပိုင်းကကျွန်တော်မိပါတွေကျွန်တော်တို့မြို့ကနေအနီးကရေဦးမြို့ကိုစိုက်ကနဲ့ဈေးသွားဝယ်ပြီးတော့အပြန်လမ်းမှာပျောက်ချင်းမလားပျောက်သွားပါတယ်လမ်းမှာ PDF တွေရော local ရောအစုံပါပဲကျွန်တော်ရှိသမျှအဆက်အသွယ်ပေါင်းစုံကနေပြီးတော့စုံစမ်းပါတယ်တချို့စီကနေကြားရတာကဖမ်းသွားတဲ့နေ့ကပဲလက်လွန်သွားတယ်လို့ဆိုပါတယ်တချို့စီကကြားပြန်တော့ဖမ်းထားစေစစ်ဆေးတော့မှဆိုပြီးတော့ကြားပြန်ပါတယ်ထောင်ထင်မှသတင်းမျိုးမျိုးကြားပြီးတော့ယနေ့တစ်နှစ်ကျော်တည်းဘာမှသိချာမသိရသေးပါဘူးကျွန်တော်ပြောချင်တာကဘယ်အဖွဲ့ကမှတာဝန်ယူတာဝန်ခံတာမရှိဘဲနဲ့လက်စဖြောက်လွှတ်ချင်အောင်လုပ်ပြီးတော့သတင်းမျိုးမျိုးလွှင့်အားကြားနေပါတယ်တကယ်ဖြစ်တဲ့နာကတူးတယောက်ကိုဖမ်းပြီးရင်ဘာကြောင့်ဆိုတာသတင်းထုတ်ပြန်ပြီးနီးလန့်ကြကြလုတ်ကင်တင်ပါတယ်အခုသူတို့လောက်ရက်ကသူများသတင်းပေးတာတခုလည်းနဲ့စုံစမ်းစစ်ဆေးမေးမြန်းခြင်းမရှိဘဲနဲ့အလွယ်တကူလွှတ်ချင်အောင်လုပ်ပြီးတော့တာဝန်ခံမှုမရှိဘူးဖြစ်နေပါတယ်တကယ်တမ်းကျွန်တော်တို့မိသားစုကဆရာနာရှင်အုပ်စုရကိုလုံးလုံးမလက်တင်မခံနိုင်မိသားစုပါဒီမိုကရေစီစနစ်ကိုလေးစားလက်ခံတဲ့သူတွေပါအခုဖြစ်စမှာကိုနဲ့ဘက်မတူတဲ့ရန်သူကကို့ကိုဖမ်းဆီးသွားတာမဟုတ်ဘဲနဲ့ကို့ကိုမလုံမုံထားရှိသူတူကပုတ်ကိုရရကြောက်ချသတင်းပေးလိုက်တာကိုအဖွဲ့တွေကလွတ်လွတ်ပယ်လုတ်ချင်အောင်လုပ်ပြီးသတင်းဖျောက်တာကတော့အတော်လေးရုပ်ဆိုးတဲ့လုပ်ရပါကျွန်တော်တို့အတိုင်းဝိုင်းမှာလည်းဒလန်မဟုတ်ဘဲနဲ့ခုလိုမျိုးလူမှားလုတ်ခံရတဲ့ပုံစံမျိုးကြုံရတော့အတော့ကိုခံခက်ပါတယ်ဘယ်ဘက်ကူမှမယုံရဲတော့ပါဘူးအခုလိုမျိုးပြမှာတော်လိုင်းအမိခံပြီးတော့စီးမရှိစနစ်မရှိထင်အားဆိုင်နေကြတဲ့အဖွဲ့တွေကို NUG အစိုးရကနေပြီးတော့အ мян ဆုံးထိန်းချုပ်ပေးစေချင်ပါတယ် NUG နဲ့အခြေဆက်ရှိထားတဲ့ PDF အဖွဲ့တွေမှလည်းကိုယ်နေမိနဲ့နီးတဲ့ local အဖွဲ့တွေကိုထိန်းသိသိနဲ့စနစ်ကြအောင်ကင်တွယ်ဆောင်ရွက်ပေးစေချင်ပါတယ်တရားနီလမ်းမကျဆောင်နေတဲ့ local အဖွဲ့တွေရှိရင်လည်းသတင်းထုတ်ပြန်ပြီးတော့အသိပေးစေချင်ပါတယ
်သူရဲ့မျိုးကိုတော့အတိအကျမဖော်ပြလာပါဘူးနော်ဒီလိုမျိုးအဖွဲ့တွေအနေနဲ့ကျူးလွန်တာမျိုးကို NUG အစိုးရအနေနဲ့ကြဲကြဲမဲ့မဲ့ထိန်းချုပ်ဆောင်ရွက်ပေးဖို့အာကိုကြီးတောင်းဆိုပါတယ်။ဒါမဲ့လည်းဒီမှာသူပြောထားသလိုမျိုးဒီအဖွဲ့ကဘယ်အဖွဲ့ကလုပ်တာလဲဆိုတာလည်းမသိရ။ NUG အစိုးရနဲ့လည်းဆက်ဆက်မှုရှိရလားဆိုတာလည်းအတိအကျတော့မပြောနိုင်ပါဘူးเนาะ။ဒါမဲ့လည်းကျွန်မသရရှင်ရေးထားတဲ့စာမျိုးဖော်ပြပေးလိုက်ပါတယ်။တော်ရရှင် view ခင်ဗျာကျွန်တော်ကတော့မြန်မာနိုင်ငံရခိုင်ပြည်နယ်မင်းများမြို့ကပါ view ကိုပြောချင်တာလေးတစ်ခုရှိပါတယ်ဆိုပြီးတော့ဒီတော်ရရှင်ကကျွန်တော်ကမူလာတန်းကြောက်အုပ်ဆရာပါတဲ့ဝင်းဝင်းနေပါသူတယောက်ပါကျွန်တော်ပြောပြချင်တဲ့အကြောင်းကတော့ကျွန်တော်ရဲ့မိသားစုအကြောင်းပါဆိုပြီးတော့သူကြုံတွေ့နေရတဲ့အခက်အခဲနဲ့ပတ်သက်လို့အခုညီတစ်ခုတောင်းလာပါရဲ့
ကျွန်တော်နဲ့ကျွန်တော်ဇနီးဟာ2023အေဘီလမှာစကားများရန်ဖြစ်ကြပါတယ်အဲ့ဒါကိုအကြောင်းပြပြီးတာသမီ3ယောက်ရှိတဲ့နဲ့အကြီးနှစ်ယောက်ကိုကျွန်တော်နဲ့ထားခဲ့ပြီးအငယ်ဆုံးသားကိုခေါ်ထိုင်းနိုင်ငံကိုသူထွက်သွားခဲ့ပါတယ်ကျွန်တော်ကအဲ့ဒီသားလေးကိုလည်းပြန်လို့ခြင်းပါတယ်ဘာဖြစ်လို့လဲဆိုတော့သူကတာသမီကိုလည်းမချစ်တတ်လို့ပါပညာလည်းသင်ပေးမှာမဟုတ်ပါဘူးကျွန်တော်မျက်စိအောက်မှာနေတော့ကတော့ကလေးတွေကိုရဲဆက်ဆက်ရိုက်နေတဲ့သမီးကြီးဆိုရင်ခဏခဏခေါင်းတွေကွဲတာကြီးအလဲတုံးကဆိုရင်သူ့အမေရိုက်လို့သုံးချက်တောင်ဆရာဝန်နဲ့ချုပ်လိုက်ရပါတယ်သူစိတ်မကြည်လျင်မကြည်လင်တယ်လို့ကလေးတွေကိုအနိုင်ကျင့်နေပါတယ်အခုထိုင်းမှာလည်းကလေးကိုအလိုလိုနေရင်းနဲ့တကားပိတ်ပြီးရိုက်တယ်တဲ့ဘယ်သူမှတားလို့လည်းမရဘူးတဲ့သူ့မောင်ရဲ့မိန်းမကဖုန်းဆက်အကြောင်းကြားလာပါတယ်ကျွန်တော်သားလေးအတွက်လုံးဝစိတ်မချဖြစ်နေလို့ပါကလေးတငယ်ဥရေရဘလို့ပြန်ခေါ်လို့ရနိုင်မလဲဆိုတော့ကိုကူညီပေးပါလို့အခုညီတောင်းတာပါ
သူဝင်ကျေစပြည့်ရေးလာတဲ့သရရှင်ဖြစ်ပါတယ်ဟုတ်ကဲ့စာဝင်လားမသိဘူးဆိုပြီးတော့လေသူကထပ်ပြီးတော့နောက်ထပ်စာတစ်စောင်ရေးတာပါဟုတ်ကဲ့စာဝင်ပါတယ်เนาะကျမတို့စီကို messenger ကနေပြီးတော့စာရောက်ပါတယ်ဒါမဲ့လည်းကျမတို့ VOE ကသတင်းဌာနဖြစ်တဲ့အတွက်ကြောင့်မလို့ဒီလိုမျိုးလူမှုရေးရာကိစ္စရက်တွေကူညီလို့မရနိုင်ပါဘူးဒီကိစ္စမှာတော့ထိုင်းကအမျိုးတွေမြန်မာအကလေးသူငယ်ရေးကြိုးပွဲနဲ့အဖွဲ့တွေကိုဆက်သွယ်ကြည့်ပါလို့အကြံပြုချင်ပါတယ်ထိုင်းနိုင်ငံမှာဆိုရင်မြန်မာတွေအနေများတဲ့ချင်းမိုင်တို့မဲဆောက်တို့မှာအဲ့လိုမျိုးဒီအိမ်တွင်အကြံဖက်မှုကိစ္စတွေနဲ့ပတ်သက်ပြီးကူညီပေးနေတယ်ဒါမှမဟုတ်လည်းမဲဆောက်မှာဆိုရင်တော့မြန်မာရွှေပြောင်းလုပ်သားတွေနဲ့ပတ်သက်ပြီးကူညီပေးနေတဲ့အဖွဲ့တွေရှိပါတယ်ရှင်အဲ့ဒီအဖွဲ့တွေကိုဆက်သွယ်ကြည့်ပါလို့အကြံပြုချင်ပါတယ်ဟိုပထမဦးဆုံးသိရမှာဒီအမျိုးသမီးကထိုင်းပြည်မြို့မှာရောက်နေလေအဲ့မှာဘာအဖွဲ့တွေရှိလဲဆိုတာကိုခုနကတော့ပြောထားစာရဆိုတော့အမျိုးတွေရှိရယ်ဆိုရင်တော့အဲ့ဒီမျိုးတွေမှာဘာအဖွဲ့တွေရှိလဲဆိုတာအမျိုးတွေကိုအရင်မေးကြည့်ပါလို့ပဲအကြံပေးချင်ပါတယ်နော်အဆင်ပြေပါစေရှင် တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုဒီနေ့တော့ဒီမှာရက်ချင်ပါရယ်เนาะအားလုံးပုံမကောင်းမှုအဆင်ပြေလှပရတဲ့နေ့ရက်တွေအများဆုံးပိုင်ဆိုင်နိုင်ပါစေလို့တောင်းဆုပြုပါရယ်ရှင် မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုရိုင်းထွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းချင်းရူစားချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်အီးမေးလ်ကနေစာရေးမယ်ဆိုရင် ဗီအေမြန်မာပိုင်းရဲ့ဖေ့စ်ဘွတ်စာမျက်နှာကိုတွားပြီးတော့မက်ချက်တွေလာပြီးတော့ရေးနိုင်သလိုဗီအေမြန်မာပိုင်းဖေ့စ်ဘွတ်မက်ဆန်ဂျာကနေပြောလဲစာရေးပို့လို့ရပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင်။ မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဗီအိုအီမြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို ဗီအိုအီမြန်မာပိုင်းဖေ့စ်ဘွတ်စာမျက်နှာနဲ့ယူတျူဘ်စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ပေးနေတယ်လို့ Facebook နဲ့YouTubeပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို့ဗီအိုအီအင်တာနက်စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့အင်တာနက်စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကျော်ပါ VOA ကိုလည်းစာရေးကြပါအောင်နော်။ တို့ရရှင်ရဲ့အားလုံးဒေးရနေရဲ့ကင်းရှင်ရွှင်လန်းချမ်းမြေကြပါစေရှင်။
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီး ထိတ်ဆက်လိုက်တာနဲ့ ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တံမဲနဲ့ Blue Mark အပြာရောင်အမှတ်လေးပါလာပြီးပြည်ချင်ပါတယ်။ VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့ အစဉ်ကြိုးစားနေပါတယ်ခင်ဗျာ။
VOA ကနေထုတ်လွှင့်ပေးနေတဲ့ရုပ်သံအစီအစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ bamis.voanews.com ရဲ့ပေးမှာစာမျက်နှာရဲ့လက်ရာဘက်မှာတွေ့ရတဲ့တိုက်ရိုက်နားဆင်ရန်ဆိုတဲ့အောက်မှာနေ့စဉ် TV သတင်းလွှာ, TV မဂ္ဂဇင်းနဲ့ video သတင်းတိုလေးတွေကိုခဏအလိုက်အလွယ်တကူကြည့်ရှုနိုင်ပါရရှင်။တယ်လီဖုန်းကဆိုရင်လည်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေတိုက်ရိုက်ကြည့်ရှုနိုင်ပါတယ်။အခုတော့ထူးခြားစာမျက်နှာသတင်းများအစီအစဉ်မှာ ရှေခဲမအောင်အေးနေခြင်းစိုက်ဘေးရီးယားဒေသမှာဆောင်းဂျိုရေကူရေခဲရေကူပြောင်းဝဲကိုကျင်းပခဲ့ပါတယ်။ကက်လန်စွန်စားရေးသမားတယောက်ကရေခဲတောင်ရေတခုကနေ65ပေလှေလှော်ပြီးတော့ဆင်းလာတာကိုမှတ်တမ်းတင်နိုင်ခဲ့ပါတယ်။ကဘာတဝမ်းကသရိတ်ဆန်ယုံတွေမှာလာလေသူရေရောသရိတ်ဆန်တွေအတွက်ပါခရစ်မတ်အကြိုအထူးအစီအစဉ်တွေကျင်းပနေပါတယ်။ပရီနေငါရဲ့အထူးအကြံဆုံးစိတ်မလေးတကောင်ကိုနည်းနည်းအကြာမှာကဲတင
ရုရှားနိုင်ငံရဲ့အအေးဆုံးဒေသဖြစ်တဲ့ဆိုင်ဘေးရီးယားအရက်မှာဆောင်းရာသီကိုကျူဆွဲအနေနဲ့ရေခဲရေကူးပွဲကိုဒီဇင်ဘာလ3ရက်နေ့တုန်းကကျင်းပခဲ့ပါတယ်။ပင်လယ်ဖြန်ကြီး Walrus လို့ကိုယ့်ကိုယ်နာမည်ပေးထားကြတဲ့ဒေသခံဒါဇင်နဲ့ချီက Oms မြို့ Artish မြစ်ထဲမှာရေခဲတုံးတွေကြားမှာရေကူးပြိုင်ခဲ့ကြပါတယ်။ဒီလိုရေကူးပြိုင်ပွဲကျင်းပတဲ့အချိန်မှာရေခဲကန်တွေကရေက3ဒီဂရီစင်တီဂရိတ်ရှိပြီးတော့ရေကူးပြီးတော့ပြန်တက်လာရင်လေရေခဲမှတ်ဖြစ်တဲ့3ဒီဂရီစင်တီဂရိတ်လေအေးထဲမှာနေကြရတာဖြစ်ပါလေ။ဆောင်းရာသီကိုကြိုဆိုတဲ့အနေနဲ့ဒီဆောင်းအတွက်ပထမဦးဆုံးအကြိမ်ရေခဲရေကူးပြိုင်ပွဲကိုကျင်းပခဲ့တာဖြစ်ပါလေ။ဒီလိုရေခဲရေကူးရတဲ့အထွေထွေကဘဝပြောင်းသွားလာအောင်ကောင်းမွန်တဲ့ရလဒ်ကိုပေးတယ်ဆိုပြီးပါဝင်တဲ့သူတချို့ကပြောပါလေ။ဒီနေ့ပြိုင်ပွဲမှာတော့အသက်19နှစ်အရွယ် Victor ကအသက်အငယ်ဆုံးပါဝင်သူဖြစ်ပြီးတော့ရေခဲရေထဲမှာ5မိနစ်တိတိနေခဲ့လို့သူ့ရဲ့ကိုယ်ပိုင်စံချိန်ချိုးသွားနိုင်ခဲ့ပါတယ်။ပုံမှန်ဆိုရင် Ops မြို့မှာဒီဇင်ဘာလတိုင်းအနုပ်20ဒီဂရီစင်တီဂရိတ်ပြင်းမြအရာလေးဖြစ်ပါလိမ့်ရှင
်။ကတ်တလန်စွန်စားရေးသမားတယောက်ကအာတိတ်ဆက်ဝိုင်းကတောင်ကြားရေတံခွန်ကနေ 65ပြီကာယကလေလော်ပြီးဆင်းလာတာမှတ်တမ်းတင်နိုင်ခဲ့ပါတယ်ဒီလိုလုံနိုင်ဖို့အသက်32နှစ်အရွယ်စွန်စားရေးသမားအန်နီလိုဆိုရာဆိုလက်စ်ကသူ့အဖွဲ့နဲ့တူနှင်းတောင်ကိုတက်ရေခဲတောင်ထိပ်ထိလေကားထောင်တက်ပြီးရေခဲမြင့်တဲ့ကြောက်ကဘာတွေကိုကြော်ဖြတ်ခုနှစ်မိုင်နီးပါးလမ်းလျှောက်ခဲ့ရတာပါနော်ဝေနိုင်ငံဆယ်ဘတ်ဂျွန်စု ဘရတ်စ်ဖယ်ဘရီယန်ရေခဲတောင်ကနေစီးဆင်းလာတဲ့ရေခဲရေတံခွန်ပေါ်မှာလှေလောခဲ့တာဖြစ်ပြီးကြမ်းတမ်းတဲ့လမ်းအကွေတွေရေခဲဥမင်လှိုင်ကောင်းတွေကြားဖြတ်တာကိုမှတ်တမ်းတင်နိုင်ခဲ့တာကြောင့်ရေခဲတောင်ရေတံခွန်ကနေဆင်းလာတာကိုအချိန်အကြာဆုံးမှတ်တမ်းတင်နိုင်မှုလည်းဖြစ်သွားပါတယ်။ဒီရေတံခွန်မှာရေခဲရေတွေစီးဆင်းနေတဲ့အချိန်လှေလောဆင်းနိုင်တဲ့ပထမဆုံးသူဖြစ်သွားတဲ့အတွက်သူ့အဖွဲ့ကိုကိုးစားပြုပြီး Philips Ladder ဖီလီယဲ့လှေကားလို့နာမည်ပေးလိုက်ပါတယ်ခင်ဗျာ။
ခရစ်စမတ်အချိန်ခါသမယမှာချစ်သူခင်သူတွေကလက်ဆောင်တွေပေးတဲ့ကြတာမှာလူတွေတွေမှာတရိတ်ဆန်ယုံကအကောင်လေးတွေကိုလည်းလက်ဆောင်ကိုစီပေးကြပါတယ်ပြည်ထောင်နိုင်ငံလန်ဒန်မြို့တော်ကတရိတ်ဆန်ယုံမှာကြားတွေနဲ့မြောက်တွေကခရစ်စမတ်အကျိုးလက်ဆောင်တွေကိုနိုဝင်ဘာလကုန်ကတည်းကအစောကြီးရပြီးသားဖြစ်ပါသည်အနီရောင်ထုတ်ပို့ဆက်ကူတွေနဲ့ကြက်ကြက်နနထုတ်ပို့ထားပြီးတော့သူတို့ချိန်တက်တဲ့အစားအစာတွေကိုခရစ်စမတ်လက်ဆောင်အဖြစ်ကျူရပါတရိတ်ဆန်လေးတွေလက်ဆောင်ရတာကိုလာကြည့်ကြတဲ့ကလေးလူငယ်အစုံလင်ရှိတာကြောင့်သူတို့အတွက်လက်မှုပကြီးဆွဲတာမတ်ရှ်မဲလိုခေကရာမုတ်ကြွေးတာစတဲ့ပျော်စရာကဏ္ဍတွေကိုလေလန်ဒန်တရိတ်ဆန်ယုံမှာစီစဉ်ပေးထားပါတယ်။တချင်းတည်းမှာပဲဂျာမနီနိုင်ငံမြူးနစ်မြို့ကအန်နိုဝါပြလိုက်မှာတော့ရင်းငုံသမားတယောက်ကစိတ်နီကလပ်ခရစ်စမတ်ဖိုးဖိုးလို့ဝတ်ဆင်ထားပြီးတော့လာလေသူတွေကိုဖျော်ဖြေနေပါတယ်။တရုတ်နိုင်ငံဘေကျင်းမြို့တော်မှာတော့ရေခဲမှန်အောင်အနှုတ် 18 ဒီဂရီစင်တီဂရိတ်ထိအေးနေတဲ့အချိန်မှာနှင်းကြတဲ့အတွက်ပန်ဒါဝဝန်ကြီးတွေပျော်သွားပါလေ။ဒီနှစ်ဆောင်းရဲ့ပထမဆုံးနှင်းအဖြစ်ဒီသတင်းပတ်အစောပိုင်းမှာနှင်းတွေကျတဲ့အချိန်မှာပန်ဒါဝဝန်ကြီးတွေကနှင်းတော်ထဲမှာစော်ကစားနေတာကိုတွေ့နိုင်ပါလေရှင
်။ဗီတိတ်နိုင်ငံရဲ့အထူးကြံဆုံးတိုးမာလေးတစ်ကောင်နှစ်နှစ်လောက်လေလွတ်နေရကနေကယ်တင်လိုက်နိုင်ပါပြီ။စကော့တလန်ကုန်းမြစ်တွေဘွာကဝေးလံခေါင်ပြတဲ့ကမ်းခြေမှာတကောင်နဲ့နေခဲ့ရကနေဒေသငယ်လယ်သမားတွေကကယ်တင်ခဲ့တာပါဖီယိုနာလို့နာမည်ပေးထားတဲ့ဒီသိုးမလေးကိုလွန်ခဲ့တဲ့နှစ်နှစ်တုန်းကကာယခလီလော်သူတွေကတခါတွေ့ဘူးခဲ့တယ်လို့သတင်းတွေမှာဖော်ပြထားပါတယ်သူတကောင်နဲ့ဆိုပေမဲ့မျက်နဲ့ရေတန်းကိုကိုယ့်ဘာသာကိုယ်ရှာဖွေစားတော့ရင်ရှင်းတန်းခဲ့တာဖြစ်ပါတယ်အမွေရိပ်ပေးမဲ့သူမရှိတဲ့အတွက်သူ့ရဲ့သိုးမွေးတွေကတော့အရန်ရှည်နေတာပါသူ့ကိုကယ်တင်ပေးပြီးနောက်ပိုင်းတိုးမွေးရိတ်ပေးတဲ့အပြင်ဆစ်ဆစ်ပေးလိုက်တဲ့နောက်သူကြက်ကြက်မာမာရှီချောင်းစကော့တလန်တိရစ္ဆာန်ထိမ့်သိမ်းဆောက်ရှောက်သူကပြောပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ကနေအမေရိကန်နိုင်ငံရဲ့သတင်းသုံးသပ်ချက်ဒီမိုကရေစီရာကျန်းမာရေးစီးပွားရေးနဲ့ဥတုရာသီဆိုင်ရာစတဲ့အပတ်စဉ်အစီအစဉ်တွေကိုထုတ်လွှင့်တင်ဆက်နေပါတယ်VOA မြန်မာပိုင်းအစီအစဉ်ရဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မသုံးသပ်ချက်နဲ့ဗဟုသုတအရာပွဲကဏ္ဍဆောင်ကိုတော့ VOA မြန်မာပိုင်းရေဒီယိုရုပ်သံအစီအစဉ်တွေမှာနားဆင်နိုင်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုတင်ပြပါမယ်ရှင်အစ္စရေးကဟာမတ်စ်ကိုစစ်ဆင်မှုတွေအရှိန်မြင့်လှုပ်လာချိန်မှာပဲဂါဇာမှာအပြစ်ခတ်ရစေဖို့အစ္စရေးမဟာမိတ်တချို့ကိုယ်တိုင်တိုက်တွန်းတောင်းဆိုလာကြပါတယ်ဗြိတိန်နိုင်ငံထုတ် Sunday Times မှာဗြိတိန်နိုင်ငံခြားရေးဝန်ကြီး David Cameron နဲ့ဂျာမန်နိုင်ငံခြားရေးဝန်ကြီး Annalena Baerbock တို့ပူးရဲဆောင်မရေးသားရမှာကာဆာမှာရေရှည်တည်တတ်မဲ့အပြစ်ခတ်ရစရစ်တရားလုပ်ဖို့တိုက်တွန်းထားပါတယ်။ Israel ရဲ့စစ်ဆင်ရေးတွေဟာ Palestine ငြိမ်းချမ်းစွာအတူရှင်တွဲနေထိုင်မှုအလားအလာကိုဖျက်ဆီးလိုက်မယ်ဆိုရင်တော့ Israel ကဒီစစ်ကိုအနိုင်ရမှာမဟုတ်ဘူးလို့ဝန်ကြီးနှစ်ဦးပူးရဲရေးသားတဲ့ဒီဆောင်မှာဖော်ပြထားပါတယ်။အီရန်ဒီဇိုင်းတိုက်ခိုက်ရေး drone တွေထုတ်နေတယ်လို့တတင်းရရှိတဲ့ရုရှားစစ်ရုံတစ်ခုအတွက်အနောက်နိုင်ငံတွေရဲ့လျက်စစ်ပစ္စည်းတွေတရားမဝင်လွှဲပြောင်းရယူမှုတားမြစ်ဖို့ကြိုးစားရမှာအောင်မြင်မှုတွေရလာတယ်လို့အမေရိကန်နဲ့ယူကရိန်းသုတေသီတွေကပြောဆိုကြပါတယ်။ရုရှားဟာအလာဘူကအထူးစစ်ပွဲရေးဆောင်မှာတိုက်ခိုက်ရေး drone တွေထုတ်လုပ်တဲ့စစ်ရုံအတွက်လိုအပ်နေတဲ့ပစ္စည်းပစ္စည်းတွေကိုအီရန်နိုင်ငံစီကလက်ခံရယူခဲ့တယ်လို့အမေရိကန်ထောက်လိုက်ရေးသတင်းတရက်ကိုသမရအင်ဂျီရောကထုတ်ပြန်ခဲ့ပါတယ်။ယူကရိန်းကိုတိုက်ခတ်ဖို့အတွက်သူ့ကိုယ်ပိုင်အရင်အမြစ်တွေတုံးပြီးတော့ drone တွေထုတ်လုပ်နေတယ်လို့ရုရှားကပြောဆိုထားတာပါ။အီရန်ဖက်ကတော့2020 February လယူကရိန်းကျူးကျော်စစ်မတိုင်ခင်ကပဲရုရှားကို drone တွေထောက်ပံ့ခဲ့ဘူးတယ်လို့ပြောဆိုထားတာဖြစ်ပါတယ်။ ။တင်းအချင်းချုပ်တွေကတော့ဒီလောက်ပါပဲရှင်။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရင်မူကကိုရဲမောင်အောင်ဖြစ်ပါတယ်။တင်းလာနေမနေ့ခင်6နာရီနဲ့9နာရီတိအစီအစဉ်တွေကိုတော့လိုင်းဒိုမီတာ30နဲ့လိုင်းဒိုမီတာ49နဲ့လိုင်းလာမီတာ190တို့ကနေထုတ်လွှင့်တင်ဆက်ခဲ့တာဖြစ်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ကင်းပြီးတော့ကျန်းမာရှင်လန်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနှောင်းလာပါ။